Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်အောက်တိုဘာလ26ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလုံးပြည်တော် 3040 49တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းပန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝက်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယနဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိနေတဲ့ IS အဖွဲ့ကိုတပြိုင်တည်းထိုးစစ်ဆင်ဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်အမေရိကန်သမ္မတလောင်းတွေဟာရုပ်ောက်ပွဲမတိုင်ခင်သတင်းနှစ်ပတ်အလိုမှာအကျိတ်နဲ့မဲဆွယ်စည်းရုံးနေကြပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာဒုက္ခသည်တချို့ကုလသမဂ္ဂရဲ့အကူအညီနဲ့မနေ့ကစပြီးတော့မြန်မာနိုင်ငံကိုပြန်နေကြပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာ Channel 2တင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်အတွင်းအချမ်းဖက်သမားတွေကိုလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှာဖွေရှင်းလင်းရမှာလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတယ်ဆိုတော့ဆွဆွဲချက်ထွက်ပေါ်နေတာနဲ့ပတ်သက်လို့
လူကိုချိုးဖောက်ပြီးတော့အပြင်းနဲ့ဟိုအမျိုးသမီးနဲ့ကလေးတငယ်တွေအတမပါပေါ့နော်ဟိုတိုက်ဆိုင်တယ
်သမရာယုံပြောခွင့်ရဦးစော်ထေးပြန်လည်ဖြည့်ရှင်ပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူရှမ်းပြည်နယ်မှာဒီစစ်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တချို့နေအိမ်ကိုပြန်နေကြတယ်ဆိုတဲ့သတင်းနဲ့အတူအမေရိကန်ပြည်ထောင်စုမှာသမရာရွေးကောက်ပွဲအကြိုကာလနောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာစနစ်ဒီအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ဗိုလ်တုနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မန္တနာချန်တို့ကပြောပြပေးပါအောင်ခင်ဗျာ
အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိနေတဲ့ IS Islamic စစ်သွေးကြွတွေရဲ့အမာခံနယ်မြေတစ်ခုကိုထိုးစစ်ဆင်မှုတွေဟာတစ်ချိန်တည်းမှာဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ် IS အဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်နယ်ညွန်မောင်းအဖွဲ့ဝင်73နိုင်ငံနဲ့တွေ့ဆုံပြီးဝန်ကြီး Carter ကပြည်သင့်နိုင်ငံ Paris မြို့မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်အီရန်တပ်ဖွဲ့တွေကမော်ဆူးမြို့မှာရှိတဲ့ IS အဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲ IS အဖွဲ့ကိုတိုက်ခိုက်နေကြတဲ့ညွန်မောင်းအဖွဲ့တွေဟာလည်းစီးရီးယားနိုင်ငံ Raqqa မြို့မှာရှိတဲ့IS အဖွဲ့ရဲ့ခြေကုပ်စခန်းချီရာကိုစစ်ဆင်ရေးပြုလုပ်နိုင်ဖို့ကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့ဝန်ကြီးကာတာကပြောပါတယ်။ဝန်ကြီးကာတာဟာပြင်သစ်ကာကွယ်ရေးဝန်ကြီး Jean-Yves Le Drian နဲ့ Paris မြို့မှာပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာမော်ဆူးမြို့ကို IS အဖွဲ့လက်ထက်ကပြန်လည်သိမ်းပိုက်လိုက်နိုင်ရင် IS အကြမ်းဖက်အဖွဲ့အနေနဲ့သူတို့ရဲ့အရင်းအမြစ်တွေအပြင်အဖွဲ့စည်းအဖြစ်တရှိနိုင်စွာစီမံကုတ်ကဲနိုင်စွာနဲ့ဥဆောင်မှုပေးနိုင်စွာနဲ့အတွက်အကြီးအကျယ်အထည်နာသွားစေမယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မော်ဆူးမြို့ဟာ IS အဖွဲ့အတွက်အရေးပါတဲ့မြို့ဖြစ်ပြီးသူတို့ရဲ့ဘာသာရေးမြို့တော်တီထောင်ရေးအတွက်အရေးပါတဲ့မြို့ဖြစ်ကြောင်းဒီမြို့ကိုသိမ်းပိုက်ပြီးမှ IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီက2014ခုနှစ်တုန်းကကျင်ညာခဲ့တဲ့မြို့လည်းဖြစ်ပါတယ်။မော်ဆူးမြို့အတွင်းကထွက်ပြေးလာကြသူတွေအကြားမှာအကြမ်းဖက်သမားတွေရောပါလာနိုင်တယ်ဆိုပြီးပြင်သစ်သမ္မတဖရန်ဆွာအိုလန်းကလည်းအစောပိုင်းမှာသတိပေးပြောကြားခဲ့ပါတယ်
။အီရန်နိုင်ငံကဥဆောင်တဲ့စစ်စင်ရေးတွေအတွင်းမော်ဆူးမြို့ကိုတင်းတင်းကြပ်ကြပ်ဝန်းရံထားချိန်မှာပဲ IS သွေးကြွတွေဟာစာနယ်ရိတ်ခါထောက်ပံ့ရေးအတွက်ပြန်လည်ဖြည့်တင်းဖို့ဆီးရီးယားနိုင်ငံတွင်ကသူတို့ထိန်းချုပ်ရနေမြေတွေကိုမိကိုလာနေရတယ်လို့ဆီးရီးယားနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဟင်းသီးဟင်းရွက်တွေတကြဂျုံဆန်နဲ့တခြားလိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်ထားတဲ့ Tracker 15စင်းထက်မနည်းဟာ Raqqa မြို့ကနေမော်ဆူးမြို့ကိုဥတီသွားခဲ့တဲ့အကြောင်း Syria သတင်း Agency Smart News ကပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုခဲ့ပါတယ်။မော်ဆူးမြို့ကိုတော့ Iran နိုင်ငံတွင်ကတပ်ဖွဲ့တွေကမျက်နှာစာ၃ဘက်ကနေဝန်းရံထားကြပါတယ်။ဒါပေမဲ့ Syria နဲ့နယ်စပ်လူအသွားလာနည်းတဲ့ကနရလမ်းကြောင်းဖြစ်တဲ့အနောက်ဘက်မှာတော့ IS သွေးကြွတွေအတွက်လမ်းပွင့်နေတာဖြစ်ပါတယ်။အီရန်နိုင်ငံတွေကဒီဒေသဟာအီရန်နဲ့ကာဒစ်လူမျိုးစုတွေထိန်းချုပ်ဖို့မလွယ်ကူလောက်အောင်လဲကြေပြန့်လာပါတယ်။ဆီးရီးယားနိုင်ငံဘက်မှာတော့ IS သွေးကြွတွေဟာသူတို့ရဲ့အမစကန်စခန်းတွေရှိရာနယ်မြေတချို့ကိုသွားတဲ့လမ်းကြောင်းတွေကိုထိန်းချုပ်ထားဆဲဖြစ်ပါတယ်။မော်ဆူးမြို့ကိုထိုးစစ်မစင်ခင်တုန်းကတော့ IS သွေးကြွတွေဟာမြို့ကိုအုပ်ချုပ်လည်ပတ်ဖို့အတွက်အီရန်နိုင်ငံတွင်ကတရားမဝင်မြေအောက်စီးပွားရေးလုပ်ငန်းတွေကိုမှီကိုအားထားကြရတာပါဒါပေမဲ့လည်းအခုခါမှာတော့မော်ဆူးမြို့ကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့စစ်တမ်းတင်ဆီးရီးယားနိုင်ငံဘက်ကဦးလှည့်လာနေတာဖြစ်ပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တာလိုတော့တဲ့အချိန်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်အကြိတ်နဲ့ရှင်ပြိုင်ကြရမယ့်ပြည်နယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်မှာ Republican သမ္မတလောင်း Donald Trump နဲ့ Democrat သမ္မတလောင်း Hillary Clinton တို့ဟာအင်္ဂါနေ့ကမဲဆွယ်ဆီးရုံနေကြပါတယ်။ American နိုင်ငံအရှေ့တောင်ပိုင်းဒေသမှာရှိတဲ့ Florida ပြည်နယ်ဟာအကြိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေထဲမှာအကြီးဆုံးပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီပြည်နယ်ကနေသမ္မတဖြစ်ရေးအတွက်လိုအပ်တဲ့ Electoral Vote လို့ခေါ်တဲ့ပြည်နယ်တိုင်းမှာရှိတဲ့သမ္မတရွေးချယ်တင်မြှောက်ခွင့်မဲအရေးအတွက်စုစုပေါင်း10ရာခိုင်နှုန်းကျော်ဖြစ်တဲ့ကိုယ်စားလှယ်မဲအရေးအတွက်26မဲရရှိမှာဖြစ်ပါတယ်။သမ္မတအဖြစ်ရွေးခံရသူအနေနဲ့ electoral vote စုစုပေါင်း290ရရှိဖို့လိုအပ်တာဖြစ်ပါတယ်။လင်းနေတဲ့ချင်းကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာတနင်္ဂနွေအတိုင်းတာနဲ့မဲအရေးအတွက်အများဆုံးရတဲ့သူကအနိုင်ရတာမျိုးမဟုတ်ဘဲလူဦးရေအများဆုံးရှိတဲ့ပြည်နယ်တွေက electoral college လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်မဲအရေးအတွက်အများဆုံးရှိပြီးရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်လောက်တဲ့အထိဩဇာလွှမ်းမိုးမှုရှိပါတယ်။ Florida ပြည်နယ်အတွင်းမှာကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရာကတော့နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ကပြိုင်ဘက် Trump နဲ့၄ရာခိုင်နှုန်းလောက်အသာစီးရနေတယ်လို့ဖော်ပြနေတဲ့အတွက်ကလင်တန်အနေနဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာမယ့်အလားအလာရှိကြောင်းညွှန်ပြနေပါတယ်
။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကရဲတပ်သားတွေ61ယောက်ထက်မနည်းသေဆုံးက120ကျော်ဒဏ်ရာရတဲ့အထိရဲတပ်နှံကြောင်တစ်ခုကိုပြစ်မှတ်ထားအသေးခံတိုက်ခိုက်ခဲ့တာဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့ကပြောဆိုလိုက်ပါတယ်။ရဲတပ်နှံကြောင်ဝင်အတွင်းကတပ်ဖွဲ့ဝင်တွေရဲ့အဆောင်ကိုတိုက်ခိုက်သူ၃ဦးဝင်ရောက်လာပြီးတော့အဲ့ဒီမှာရှိနေသူတွေကိုတနက်နဲ့ဒရက်ဆက်ပြစ်ခတ်ရင်းတနင်္လာနေ့ညတကောင်ရံမတိုင်ခင်မှာတိုက်ခိုက်မှုစတင်ခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မှာတော့ IS အစိုးရအဖွဲ့ကသူတို့ရဲ့ AMAC သတင်းဌာနကနေတဆင့်ခန္ဓာကိုယ်မှာဖောက်ခွဲပစ္စည်းတွေတက်ဆင်ထားပြီးဆက်တနက်တွေကင်ဆောင်ထားတဲ့တိုက်ခိုက်သူ3ရဲ့ဓာတ်ပုံတွေကိုထုတ်ပြန်ခဲ့ပါတယ်။ပါကစ္စတန်တပ်ဖွဲ့ဝင်တွေနဲ့ကွန်မန်ဒိုအထူးတပ်ဖွဲ့ဝင်တွေရောက်လာပြီးတနက်သမားတွေနဲ့ထိတိုက်မတွေ့ခင်မှာပဲတိုက်ခိုက်သူတွေဟာတစားကန်တချို့ကိုမြင်းမြန်ဆန်ဆန်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ရဲတင်နန်းချောင်းဝင်းကိုနောက်ပိုင်းမှာနိုင်ရီနဲ့ချီပြီးတော့ရှင်းလင်းခဲ့ရပါတယ်။လုံညိုရေးတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတနက်သမားတယောက်သေဆုံးပြီးတော့နောက်နှစ်ယောက်ကတော့သူတို့ကိုသူတို့အသေးကဖောက်ခွဲခဲ့ပြီးတဲ့နောက်အင်္ဂါနေ့မနေ့အာယုံမတက်ခင်အချိန်မှာပဲစီနင်းတိုက်ခိုက်မှုအဆုံးတတ်ခဲ့တဲ့ကြောင်းဒေတာကန်အရာရှိတဦးကပြောဆိုခဲ့ပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တက္ကသိုလ်တွေကိုဆက်လက်ကျင်းပနေပါတယ်ခင်ဗျာ။မြန်မာနဲ့ထိုင်းနိုင်ငံအစိုးရတွေရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တချို့ပထမဆုံးအသက်အုပ်ဖြစ်တဲ့အော်တိုဘားလ25ရက်နေ့ကမြန်မာနိုင်ငံကိုစတင်ပြန်သွားကြပြီဖြစ်ပါတယ်။ဒီဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့နေရပ်ကိုပြန်ကြတာဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုပြန်သွားတဲ့ပထမအသက်မှာပါဝင်တဲ့ဒုက္ခသည်အရေးအတွက်ဟာနေပေမဲ့လည်းဒါဟာအာရှတိုက်အတွင်းတက်တန်းအရှိကြဆုံးဒုက္ခသည်ပြဿနာတွေကတခုကိုဖြစ်ရှင်းနိုင်ရေးလမ်းကြောင်းပေါ်ပေါ်ကိုရောက်လာရေးလှုပ်ဆောင်တဲ့ခဏဦးခြေလမ်းဖြစ်ကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတာဝန်ရှိသူတဦးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
် The first returns are happening today. A family of 6 refugees is traveling from the Tham Hin camp in Thailand's western province.
ပထမတော့အဖြစ်နေရပြန်တဲ့အစီအစဉ်လေးဒီကနေ့ပဲစတင်ပါတယ်မြန်မာနိုင်ငံတနင်္လာနေ့တိုင်းဒေသကြီးနဲ့နေဆက်ဖြစ်တဲ့ထိုင်းနိုင်ငံရက်ပူရီခရိုင်အတွင်းကထန်ဟင်းဒုက္ခသည်စခန်းကနေလူ6ဦးပါမိသားစုတစ်ခုပြန်သွားကြပြီဖြစ်ပါတယ်မနေ့ဖန်အောက်တိုဘာလ26ရက်နေ့မှာလည်းနိုဘိုဒုက္ခသည်စခန်းကနေဒါဇင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ကြဖို့ရှိပါတယ
်ဒီလူတွေဟာရန်ကုန်တိုင်းရန်ကုန်နဲ့ပဲခူးတိုင်းဒေသကြီးကရင်ပြည်နယ်တို့ကိုပြန်ကြမှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေပြန်ကြမဲ့ဒေသကအခြေအနေတွေကို UNHCR ကပြောပြထားကြောင်းနေရပြန်မယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းမိမိတို့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြန်လာမျိုးဖြစ်အောင်လှုပ်ဆောင်ပေးနေကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ် WFP ကမ္ဘာစံနှယ့်ခါအဖွဲ့ကဒုက္ခသည်တွေအတွက်အစာပိုင်းကာလမှာလိုအပ်မဲ့ငွေကြေးအထောက်ပံ့နေပေးနေပြီးနောက်ပိုင်းမှာတော့သူတို့ကိုမြန်မာအစိုးရကလိုအပ်တဲ့အကူအညီတွေဆက်လက်ပံ့ပိုးပေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံဟာကမ္ဘာမှာအလှူဒါနအရေးရောဆုံးနိုင်ငံတစ်ခုဖြစ်လန်ဒန်ခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ CAF ကသတ်မှတ်လိုက်ပါတယ်နိုင်ငံပေါင်း140ကိုလေးလာစစ်တမ်းကောက်ယူခဲ့ပြီးတဲ့နောက် CAF အဖွဲ့ကြီးက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့ကမ္ဘာပေးကမ်းလှူဒါန်မှုအညွှန်းကိမ်းမှာမြန်မာနိုင်ငံကိုနံပါတ်1သတ်မှတ်ခဲ့တာဖြစ်ပြီးနံပါတ်2မှာတော့အမေရိကန်ပြည်ထောင်စုနံပါတ်3နေရာမှာဩစတြေးလျနိုင်ငံတို့ကိုသတ်မှတ်ခဲ့တာဖြစ်ပါတယ် ငွေကြေးပေးကမ်းလှူဒန်းခြင်းစေတနာဝန်ထမ်းခြင်းတပားသူကိုကူညီခြင်းဆိုပြီးအပိုင်းသုံးပိုင်းနဲ့တနိုင်ငံချင်းစီကပြည်မြလူဦးရေအချိုးအစားပေါ်မူတည်ပြီးတော့စစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့လည်း CAF ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့ထေရဝါဒဗုဒ္ဓဘာသာကိုတတ်ဝင်ယုံကြည်သူအများစုနေထိုင်ရာမြန်မာနိုင်ငံမှာဇီဝိတဒါနပေးကမ်းစွန့်ကြဲခြင်းကိုဘာသာတလိထုံနဲ့အရာငယ်စဉ်ကတည်းကယုံကြည်ကြည်နဲ့လက်တွေ့ကျင့်သုံးခဲ့ကြတာဖြစ်တယ်လို့လည်းအစိုးရကဆိုထားပါတယ်။ကမ္ဘာမှာဖွံ့ဖြိုးမှုအနိုင်ဆုံးနိုင်ငံတွေစည်းမပါဝင်တဲ့မြန်မာနိုင်ငံအနေနဲ့အခုလိုကမ္ဘာပေးကမ်းလှူဒန်းမှုအညွန့်ကိမ့်မှာနံပါတ်1အဖြစ်သတ်မှတ်ခံခဲ့ရတာအခုဆိုရင်3နှစ်ရှိခဲ့ပြီဖြစ်ပါတယ်။ဒီရီလင်္ကာနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေကတော့ကမ္ဘာပေးကမ်းလှူဒန်းမှုအညွန့်ကိမ့်ရဲ့ထိတ်ဆုံးဆယ်နိုင်ငံမှာပါဝင်ပြီးမြမအိမ်ကြီးချင်းတရုတ်နိုင်ငံကတော့ဒီနှစ်မှာပေးကမ်းလှူဒန်းမှုအ ਨੇ ဆုံးနိုင်ငံစည်းမှာသတ်မှတ်ခံခဲ့ရပါတယ်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲကအင်္ဂါနေ့မှာအမေရိကန်နိုင်ငံကိုပုတ်ခတ်ပြောဆိုလိုက်တဲ့အတွက်ကာလရှည်ကြာတည်ရှိခဲ့တဲ့မဟာမိတ်နိုင်ငံအကြားကဆက်ဆံရေးအပေါ်မသေးချာမရေရာမှုအသစ်တွေထပ်မံဖြစ်ပေါ်လာခဲ့ပါတယ်။နိုင်ငံအကြားဆယ်စုနှစ်ပေါင်းများစွာတည်ရှိခဲ့တဲ့ကာဝေးရေးဆိုင်ရာသဘောတူစာချုပ်ကိုအမေရိကန်နိုင်ငံအနေနဲ့မေ့ဖြောက်ပစ်လိုက်ပါဆိုပြီးဂျပန်နိုင်ငံကိုတရားဝင်ခီးမစတင်ခင်သတင်းတော့တွေကိုမနီလာမြို့မှာပြောကြားလိုက်ပါတယ်။ဒါအပြင်သူ့နိုင်ငံအတွက်မှာဖိလစ်ပိုင်စစ်သားတွေကလွဲလို့တခြားဘယ်နိုင်ငံကစစ်သားကိုမှမမြင်တွေ့လို့ကြောင်းအမေရိကန်နဲ့ချုပ်ဆိုထားတဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်ကိုရည်ညွှန်းပြီးပြောကြားလိုက်ပါတယ်။သမရဒူတာတဲကတရုတ်နဲ့အမေရိကန်နိုင်ငံဆိုင်ရာသူ့ရဲ့ policy တွေကိုပြောင်းလိုက်တဲ့အတွက်လဲအာဆီယံအဖွဲ့အစည်းမတည်ကြမရေရာမှုအသစ်တွေထပ်ထိုးလာပါတယ်။ဖိလစ်ပိုင်နိုင်ငံကအလဲကျဥက္ကဋ္ဌတာဝန်ယူမဲ့အချိန်နဲ့အဖွဲ့ဝင်ဆယ်နိုင်ငံပါတဲ့အာဆီယံအဖွဲ့တည်ထောင်တဲ့90မြောက်နှစ်ပတ်လည်အထိမ်းအမှတ်ကျင်းပမဲ့ကာလတိုက်ဆိုင်နေတာမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမှုကြီးထွားလာနေတာနဲ့ဒေသရင်းအမေရိကန်တို့ရဲ့မဟာဗျူဟာကျတဲ့အခန်းကဏ္ဍတွေပေါ်အဖွဲ့အတွင်းသဘောထားကွဲပြားမှုတွေစတင်ဖြစ်ပေါ်နေပြီဖြစ်ပါတယ်။
ဥရောပတိုင်းမှာဒုက္ခသည်ပြဿနာကြီးရဲ့ပြရုပ်တစ်ခုလိုဖြစ်လာတဲ့ပြင်သစ်နိုင်ငံကယ်လီနယ်ဆက်မြို့ကဂျန်ဂဲလို့ခေါ်တဲ့တရားမဝင်စခန်းတစ်ခုကိုပြင်သစ်တာဝန်ရှိသူတွေစတင်ဖျက်ဆီးနေပါပြီ။ပြင်သစ်နိုင်ငံတွေကဒုက္ခသည်စင်တာတွေမှာလူပေါင်း 6,000 လောက်ပြောင်းရွှေ့နေရချထားတဲ့စစ်မှန်ကိန်းဒုတိယနေမှာယာနဲ့ချီတဲ့ဒုက္ခသည်တွေကိုဘတ်စကားတွေနဲ့ပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေကယာယီတဲတွေစားတောက်တဲ့နေရာတွေကိုအလုပ်သမားတွေရှင်းလင်းမှုတွေမစခင်တနင်္လာနေ့မှာပဲဒုက္ခသည်1,900ကျော်စခန်းကနေထွက်ခွာခဲ့ကြပါတယ်။
ဗိုလ်ရုံးနေမနဲ့ခင်ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္နနာချန်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA အခုတင်ဆက်နေတဲ့ဒီအစီအစဉ်ကို bambies.voanews.internet စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်။အခုလဆော့ဆော့ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေကြားဆောင်ရဲတပ်ဖွဲ့တပ်စခန်း3ခုကိုလက်နက်ကင်တွေကဝင်ရောက်ပြီးအကြမ်းဖက်စီးနှင်းတိုက်ခိုက်ခံပြီးတဲ့နောက်ကျူးလွန်ရမှာပါဝင်တယ်လို့တန်တရာရှိသူတွေကိုအစိုးရတပ်တွေကလိုက်လံရှာဖွေနေရမှာလူအခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွဖြစ်ပေါ်နေတယ်ဆိုပြီးကုလသမဂ္ဂလူအခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကဆူဆွဲပစ်တင်လိုက်တယ်လို့အစိုးရအနေနဲ့ကင်တွေဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အောက်တိုဘာလ24ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့ဦးစံမိုးဝေကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့ဒီဖြစ်ရက်ကိုတရားဥပဒေနဲ့အညီစနစ်တကျစစ်ဆေးလှုပ်ဆောင်သွားမှာဖြစ်ပြီးတော့ခိုင်မာတဲ့တက်တီအထောက်ထားမရရှိသေးသေးဘူးသူကမှလည်းစွတ်စွဲမှာမဟုတ်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောထားပေမဲ့တကယ်တမ်းမှာတော့ထင်တယ်လို့ဖမ်းဆီးမှုတွေပြုလုပ်နေပြီးတရားလက်လွတ်တပ်ဖြတ်မှုတွေလည်းကျူးလွန်နေတယ်ဆိုတဲ့စွတ်စွဲချက်တွေထက်ခါတလေလေလက်ခံရရှိနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောတယ်လို့យေတာထားပါတယ်။အဆိုရဆုံးကတော့လက်ရှိဖြစ်ပျက်နေတဲ့အခြေအနေမှန်ကိုသိရအောင်လို့လူမရဖြစ်နေတာဖြစ်ကြောင်းစစ်စင်ရေးလုပ်နေတဲ့ဒေသတစ်ခုလုံးကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှုပ်ဆောင်သူတွေဝင်ရောက်ခွင့်မပြုတာဖြစ်ပြီးဒါကြောင့်ဒေသရင်းကလူတွေနေထိုင်စားတောက်ရေးအတွက်စိုးရိမ်နေရတယ်လို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ရရှိထားတဲ့စွပ်စွဲချက်တွေထဲမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာလုံခြုံရေးတာဝန်နဲ့စီးနှင်းရှာဖွေမှုတွေပြုလုပ်ချိန်အတွင်းကလေးငယ်တွေအပါအဝင်အရက်သားတွေကိုအကျဉ်းချုပ်ကွပ်မျက်တာတွေရှိတယ်လို့အကျဉ်းချုပ်ကွပ်မျက်မှုဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးအင်းစ်ကာလမတ်ကအစိုးရကိုတတိပေးထားပါတယ်။အောက်တိုဘာလ9ရက်နေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးပြင်းထန်ကျူးလွန်သူတွေကိုရှာဖွေဖော်ထုတ်ဖို့အစိုးရအနေနဲ့တရားဝင်လုပ်ပိုင်ခွင့်ရှိတယ်ဆိုပေမဲ့ဒီရာဇဝတ်မှုကိုစုံစမ်းစစ်ဆေးပြီးတော့ဥပဒေနဲ့အညီတရားယုံတင်တရားဆွဲဆိုရမှာဖြစ်ပါတယ်အကြမ်းဖက်တဲ့နီးနဲ့ဖြည့်ရှင်းခွင့်မရှိဘူးလို့ မစ်ကာလမတ်ကပြောကြားဖော်ပြထားပါတယ်။အိမ်တွင်နဲ့ဝိပုပလီကျောင်းတွေကိုမိတင်ရှို့ကြတယ်။ပြစ်မှုကျူးလွန်ရမှာပါဝင်နေဆိုပြီးတေချာတဲ့သူတွေကိုဖမ်းဆီးပြီးတော့ပြစ်တတ်တယ်ဆိုတဲ့သတင်းတွေကတော့လက်ခံနိုင်ပွဲမရှိဘူးလို့သူမကပြောပါတယ်။နိုင်ငံတွင်ရွာပုံးရွာဆောင်ထွက်ပြေးတင်းရှောင်နေသူများဆန်ရကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးချာလုကာဘေယာနီကလည်းအခင်းဖြစ်ပေါ်တဲ့ဒေတာတွေမှာလူတွေအများပြားထွက်ပြေးတင်းရှောင်နေကြတာနဲ့ပတ်သက်ပြီးတော့စိုးရိမ်ရတဲ့အကြောင်းပြောဆိုပါရယ်အာဏာပိုင်နေအနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးသူတွေကိုဒေတာတွေဝင်ရောက်ခွင့်ပြုဖို့အကာအကွယ်ပေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဝေနိုင်ရေးအတွက်ခွင့်ပြုဖို့မစ္စတာဘေယာနီကတောင်းဆိုပါရယ်အကြမ်းဖက်မှုကျူးလွန်ကြောင်းဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့နီးလန့်တကျလိုအပ်တယ်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့နဲ့လူနည်းစုတွေပေါ်ရန်လိုမုန်းတီးစွာနဲ့အကြမ်းဖက်မှုကျူးလွန်တာနှင်ချဆက်ဆံတာမျိုးတွေမဖြစ်ပေါ်အောင်ဟန်တားပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကမြန်မာအစိုးရကိုတောင်းဆိုလိုက်တဲ့အကြောင်းထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ထဲမှာဖော်ပြထားတဲ့ဆွတ်ဆွဲချက်တွေဘလောက်ခိုင်လုံမှုရှိသလဲဆိုတာကိုမေးမြန်းနိုင်ဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရုံးကို VOA ကဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ဦးဆန်မိုးဝေတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်ထဲမှာနားဆင်ရမှာကအခြေအနေမတည်ငြိမ်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးလှုပ်ဆောင်စဉ်မိရှုဖြက်စီးတာဖမ်းဆီးရိုက်နှက်အကျဉ်းုံတပ်ဖြတ်နေတယ်ဆိုတဲ့ဆွဆွဲချက်တွေဟာဖန်တီးလှုပ်ကြံမှုသာဖြစ်ကြောင်းမြန်မာအစိုးရရဲ့ပြောခွင့်ရသူကညင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလူအခွင့်အရေးချိုးဖောက်မှုဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့အပေါ်ကင်တွယ်ဖြေရှင်းပေးဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတချို့ကမြန်မာအစိုးရကိုတိုက်တွန်းခဲ့ပြီးနောက်အခုလိုညှင်းဆုံလိုက်တာလည်းဖြစ်ပါတယ်ဒီအကြောင်းဆက်လက်နားဆင်ရမှာပါမောင်နှောနဲ့ရေသိတော်မျိုးတွေကနေကြားဆောက်ရဲစခန်းတွေကိုအော်တိုဘားလ9ရက်နေ့ကအကြမ်းဖက်သမားတွေဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းရဲတပ်ဖွဲ့နဲ့မြန်မာတပ်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတာပါအခုလိုအာဏာပိုင်တွေဘက်ကလုံခြုံရေးဆိုင်ရာစစ်ဆင်ရေးအခြေအနေအောက်မှာနေအိမ်တွေမီးရှို့တာတရားလက်လွတ်ဖမ်းဆီးတပ်ဖြတ်တာတွေဖြစ်နေတယ်ဆိုတော့ဆွဆွဲချက်တွေကိုသူတို့အနေနဲ့ထက်ကတလဲလဲလက်ခံရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကပြောတာကိုအော်တိုဘားလ24ရက်နေ့နေစွဲနဲ့ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတစုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဒီလိုစိုးရိမ်မှုအပေါ်အလေးထားပေမဲ့မြန်မာအစိုးရကဥပဒေနဲ့အညီဆောင်ရွက်နေကြောင်းတမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေကဆွဆွဲချက်တွေပေါ်ညင်းဆိုလိုက်ပါတယ်
လူအခွင့်အရေးချိုးဖောက်ပြီးတော့အပြင်းနဲ့ဟိုအမျိုးသမီးနဲ့ကလေးတငယ်တွေအတ္တမပေါ့နော်ဟိုတိုက်ခိုက်တယ်တပ်ဖြတ်တယ်ဆိုတာကမဟုတ်ဘူးဆွဆွဲချက်တွေဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့ကဖယ်ချတယ်အဲ့တော့ခုလူအခွင့်အရေးအစိုးရကတင်သွင်းသူပြောကြားတယ်ထုတ်ပြန်ကြေညာချက်ကိုကျွန်တော်တို့အလေးထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအနေနဲ့ဒီမောင်နှောကိစ္စကိုစပြီးတိုင်းတည်းဆိုကြရကျွန်တော်တို့ဒီစဲဥပဒေတိုင်းဆောင်ရွက်ဖို့ကျိုးတင်ပြီးတော့မူဝါဒချမှတ်ပြီးဆောင်ရွက်ခဲ့တာဖြစ်တယ်လက်ရှိအဲ့တိုင်းလည်းဆောင်ရွက်နေတယ်ဆောင်ရွက်နေတဲ့အချိန်မှာကုလသမဂ္ဂဘက်ကပေါ့နော်သူတို့ဒီမှာလည်းသတင်းတွေရောက်တယ်အိုင်းမှာတိကျတဲ့အထောက်အထားတွေရှိတယ်ဆိုရင်ကျွန်တော်တို့အစိုးရဒီကိုဒီအချက်လက်တွေပြပို့နိုင်တယ်အဲ့တော့ဟိုဥရင်းနဲ့မညီဘဲလုပ်နေတာမဟုတ်ဘဲနဲ့အထူးသတိထားပြီးတော့ကိုဆောင်ရွက်နေတာအနေသားဖြစ်တယ
်ရခိုင်ပြည်နယ်မောင်းနှုံမြို့နယ်တဝိုက်မွတ်စလင်ကျေးရွာတွေကိုလုံခြုံရေးတပ်ဖွဲ့ကမီးရှို့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေပြီးဒါဟာအစွန်းရောက်အကျန်းဖက်သမားတွေရဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ဦးစော်ထေးကရှင်းပြပါဗျ
။လောလောဆယ်လည်းဒီသတင်းတွေထွက်ပေါ်လာတဲ့အတွက်စီစဉ်မှုတွေလုပ်တဲ့အခါမှာခုနပြောတဲ့ရွာတွေမီးရှို့တယ်ဆိုတာကဝပိတ်ကျေးရွာနဲ့ကြီးကန်းမြင်တာကရွာလေးတစ်ရွာပေါ့။ဒါတွေကလည်းဒီကျန်းဖက်သမားတွေကအိမ်တွေကိုမီးရှို့ပြီးထွက်ပြေးတယ်။စပြီးမီးရှို့တဲ့အိမ်ကိုရှင်းလင်းတဲ့အခါမှာတမက်တွေဖွဲ့ထားတွေ့ရတယ်။ဓာတ်ပုံတွေဗီဒီယိုတွေတချို့ဟာတွေတက်နေတယ်။တက်နေတဲ့ဟာတွေကကျွန်တော်တို့အခုမောင်းတော့မဟုတ်ပဲနဲ့တခြားဒေသတခြားနိုင်ငံတွေမှာဖြစ်ပွားခဲ့တဲ့ပုံတွေကိုကျွန်မနိုင်ငံမှာဖြစ်သလိုအတူအောင်လုပ်ပြီးတော့ပို့နေတာတွေရှိတယ်။ဒါတွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်။ဘာလဲဆိုတော့အကြမ်းဖက်ပုံရဲ့ network ကိုပတ်ဖို့ပေးနေတဲ့အဖွဲ့တွေတခြားအစွန်းရောက်အဖွဲ့တွေကသတင်းဌာနတွေကိုကျွန်တော်တို့တယ်လီဖုန်းတွေဆက်တယ်၊မေးတွေပို့တယ်၊သတင်းမျိုးစုံပို့နေတယ်။အလားတူပဲကုလသမဂ္ဂကိုလည်းပို့လိုက်မယ်ဆိုတာကျွန်တော်တို့ကယုံကြည်တယ်
တကယ်တော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်တရားခံတွေကိုဖမ်းဆီးရမိရင်နဲ့အလူရဲခံရတဲ့လက်နက်တွေပြန်လည်ရရှိရေးကိုသာအဓိကထားလှုပ်ဆောင်နေကြောင်းဒီလိုလှုပ်ဆောင်ရမှာဖမ်းဆီးရမိတဲ့အကြမ်းဖက်သမားတွေကိုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာဂျနီဗာလမ်းညွှန်ချက်နဲ့အညီဆောင်ရွက်နေခြင်းဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်
ကျွန်တော်တို့ဒီအခုရဲနဲ့တပ်မတော်နဲ့ပူးပေါင်းဆွေးနွေးဝင်နေတဲ့အဖွဲ့ရဲ့အဓိကမရှင်ကနံပါတ်1အဲ့ပါသွားတဲ့လက်နက်တွေပြန်ရအောင်လို့ နံပါတ်နဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့အစွမ်းရောက်အကြမ်းဖက်လူတွေရှိတယ်ပေါ့နော်အကြမ်းဖက်သမားတွေဒီလူတွေကိုဖော်ထုတ်ပြီးတော့ဥပဒေတိုင်းမှာရေးယူဟိုဖမ်းဆီးပြီးတော့စစ်ကြောတဲ့အခါမှာကိုပဲကျွန်တော်တို့ကဂျနီဗာကွန်ဗင်းရှင်းလို့ပေါ့နော်တော်ချမိတ်ဆက်ညှိနှိုင်းတာမျိုးတွေမလုပ်ဖဲနဲ့သူတို့ကိုဒီလိုမျိုးမေးမြန်းတဲ့ဟာမျိုးနဲ့ဒီလိုပုံစံနဲ့ဆက်ဆီးတာဖြစ်တယ်ဒါနဲ့မှာချန်ပီယံမှုရဲ့ဒါတက်ရောက်မှုဆိုတာကျွန်တော်တို့ကလည်းသတိပြုနေတယ်။အဲသူတို့စိုးရိမ်နေဆိုတော့လည်းလက်ခံတယ်။သူတို့စိုးရိမ်နေတဲ့အချိန်ကျွန်တော်တို့ကလုံနေတာမဟုတ်ဘူးဆိုတာကျွန်တော်တို့ကဟိုပြုံးမလဲနေမဲ့ရှင်းပြပါမယ်ဖြစ်တယ်
။အော်တိုဘာလ9ရက်နေ့ရခိုင်ပြည်နယ်မောင်နှံတက်ခတ်မှုအတွင်းရဲဝန်ထမ်း9ဦးတေဆုံးခဲ့ပြီးလက်နက်မျိုးစုံ48လက်နဲ့ကြီမျိုးစုံ6600ကျော်အလူရခံရတယ်လို့အကြမ်းဖက်သမား10ဦးအလောင်းနဲ့2ဦးကိုတော့အရှင်ဖမ်းဆီးနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကိုအဓိကဦးဆောင်တဲ့မောင်နှောကြောင့်မြင့်စိန်ရွာသားဟာဗစ်တူဟာနဲ့အခြားခေါင်းဆောင်ပိုင်းကိုတော့အခုထိဖမ်းမမိသေးပါဘူးလက်ရှိအချိန်ထိမှာတော့စစ်စင်ရေးအတွင်းတက်မတော်သား5ဦးကြာဆုံးခဲ့ရပါတယ်မောင်နှောမျိုးအကြမ်းဖက်တိုက်ခိုက်မှုကြောင့်စိုးရိမ်ချက်နဲ့ထွက်ပြေးခဲ့ကြတဲ့ရခိုင်ဒေသခံ13,000လောက်ရှိတယ်လို့နိုင်ငံတကာအကူအညီပေးရေး NGO အဖွဲ့တွေကသတင်းထုတ်ပြန်တာပြီးမောင်နှောမျိုးပေါ်အပါအဝင်ဘူးသီးတောင်စစ်တွေမျိုးတွေမှာခိုးလုံနေကြတာပါအဲ့ဒီတဲကတချို့ဟာမောင်နှောမျိုးကိုပြန်လဲအခြေချနေပြီလို့အစိုးရသတင်းတွေကဆိုပါတယ်။ကုလသမဂ္ဂ UNHCR WFP နဲ့နယ်စည်းမချဆရာဝန်များ MSF အဖွဲ့တွေဟာရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်စားဝတ်နေရေး၊ကျန်းမာရေးအတွက်ကူညီထောက်ပံ့နေပေမဲ့အဲ့ဒီဒုက္ခသည်တွေကိုတွားရောက်ကူညီနိုင်မဲ့လမ်းကြောင်းတွေလုံခြုံရေးအတွက်ပိတ်ထားတာကြောင့်အကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်စိုးရိမ်မိကြောင်း INGO အဖွဲ့တွေကပြောပါတယ်ခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဝမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာပါအခုတခါတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးရတဲ့စစ်ဘေးရှောင်တချို့ဟာအခြေအနေတွေပြန်လည်တည်ငြိမ်စပြုနေပြီမို့မနေ့ကနေရက်ဒေသကိုစတင်ပြန်နေကြပါပြီစစ်ဘေးရှောင်တချို့နေရက်စပြန်ကြပြီမယ်လို့နိဆက်ရာဖုန်ကြီးကျောင်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်စုစုပေါင်း800လောက်ကျန်နေသေးတယ်လို့စစ်ဘေးကူညီရေးအဖွဲ့တွေကပြောပါတယ် VOA သတင်းတော့မမြင့်ခိုင်ကသတင်းပေးပို့လာပါတယ
်ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်နားလော်ကြီးရွာနာမှာအော်တိုဘာ23ရက်နေ့ကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ1000နီးပါးနေရက်စွန့်ခွာထွက်ပြေးခဲ့ကြပြီးဒီကနေ့မှာတော့အခြေအနေတွေပြန်လဲတည်ငြိမ်စပြုပြီးမို့စစ်ဘေးရှောင်တချို့နေရက်စပြန်နေကြပါပြီ။တိုက်ပွဲဖြစ်ပွားခဲ့တဲ့နားလော်ကြီးရွာနယ်လမ်းနဲ့ရွာတွေကဒေသခံတွေနေရက်စပြန်ကြတာဖြစ်ပေမဲ့လို့စစ်ဘေးရှောင်ဒုက္ခသည်800လောက်တော့ကျန်နေသေးတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ဆိုင်းဆမ်လိုင်းကပြောပါတယ်။
တိုက်ပွဲဒီဘုံမြို့နယ်ထဲမှာဟိုမနေ့တနေ့ကဟို23 24ရက်ထဲမှာဖြစ်တဲ့ဟာတော့ငြိမ်သွားပြီကဟိုနောက်ဖက်တပ်တွေချုပ်ပြီးတော့အခြေအနေကတော့ငြိမ်သက်သွားပါပြီ။ဒုက္ခတွေအခြေအနေကပြောမစင်တော့ဒီကောင်ဒုက္ခတွေဆိုလို့ဟိုပြပတော့တော့၄နေရာတော့ရှိရည်ကြ။ဟိုအဲ့၄နေရာထဲကတော့အတွင်းသားနည်းနည်းကျတဲ့တနေရာတော့ပုံအင်ဂျန်ကုန်ကြပြီ။93နေရာလောက်ပဲကျန်နေကြ။ဒုက္ခတဲ့ကဝန်ကျင်600ကျော်ကျော်ဝန်ကျင်တော့ကြံသေးရ
ခုနေရက်ကိုမပြန်နိုင်သေးတဲ့စစ်ဘေးရှောင်တွေအတွက်တော့စားနပ်ရိက္ခာအခက်အခဲရှိတယ်လို့သူကပြောပါတယ
်လက်ကမ်းနေမှာကမနေ့ကကျွန်တော်တို့ဟိုနင်းတာကတော့အဓိကတော့အစားတောက်ပါတော့အဝတ်ဖယ်တွေကတော့ဝတ်သားဆရာတွေကတော့တချို့ရွာတွေကရွာတော်များများပြင်ဆင်ကြရတော့လေပါသွားကြတယ
်တီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နားလုံးနဲ့ဆံခန့်ကြီးရွာအပါအဝင်ကြီးရွာဆယ်ရွာလောက်ကဒေသခံတွေဟာမိုင်းခေနာအွန်နာမခေါ်စတဲ့ကြေးရွာကနီးဆက်ရဖုန်ကြီးကျောင်းတွေနဲ့နီးဆက်ရဆွေမျိုးတွေထံမှခိုးလုံနေကြရတာဖြစ်ပြီးတချို့ကတော့နေရက်စပြန်နေကြတာပါ တိုက်ပွဲတကယ်ဖြစ်ပွားခဲ့တဲ့နားလော်ကြီးရွာကဒေသခံရွာသားတွေကတော့နေရပြန်နိုင်ခြင်းမရှိသေးဘူးလို့စစ်ဘေးရှောင်တွေကိုခေါ်ယူဆောင်ရှောက်ထားတဲ့နားမခေါ်ကြီးရွာအုပ်ချုပ်ရေးမှူးဦးဆိုင်ညွန့်ကပြောပါတယ်
တောင်ကျေးသွားတာရှိရဲ့မင်းကျေးသွားတာရှိရဲ့နာအောင်ဘုံကြီးကောင်းသွားတာရှိရလေအဲ့ဒီပဲတက်မနေနဲ့ဒါတို့ရွာကြတာကမပြန်နေခင်ဗျအခုဒီနေ့ကျတော့လေငါဆယ်ရတော့တို့ရအောင်ကြာအခြေပြန်လာလေလားကြည့်ရဒီနေ့အမတူတူလေးကကျညနေပိုင်းကျတော့ပြန်ရလာမယ်အဲ့ဒါပြန်ပြင်းလို့ပြန်ဖြစ်ဆိုအဲ့ဒါကြည့်ရမှာ
ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSC အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေး NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသလိုပြီးခဲ့တဲ့မေလတုန်းကလည်းမြန်မာစစ်တပ်နဲ့ SSPP SSC အဖွဲ့ကြားတီဘောမြူနယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တာလည်းရှိပါတယ်ရှင
် VOA သတင်းတော့မမြင့်မြင့်ခိုင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ American ရွေးကောက်ပွဲဆိုင်ရာသတင်းလှော်တပုတ်တင်ပြပါမယ် Republican Party သမ္မတလောင်း Donald Trump ကရွေးကောက်ပွဲမှာမဲလိမ်မဲခိုးမှုတွေရှိတယ်လို့ပြောဆိုခဲ့တာကြောင့် American နဲ့ပြည်ပကလူအများစုကိုထိတ်လန့်စေခဲ့ပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဟာအမေရိကန်ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကမ္ဘာတစ်ဝှမ်းလုံးကလည်းစံအဖြစ်သတ်မှတ်ထားတာပါအမေရိကန်မှာမဲလိမ်မဲခိုးမှုတွေထင်ထင်ရှားရှားမရှိဘူးလို့ကျွမ်းကျင်သူအများစုကသဘောတူထားပေမဲ့ဒီနှစ်ကတော့အကြောင်းမျိုးမျိုးကြောင့်ပုံမှန်မဟုတ်ဘူးလို့သတိပေးထားပါတယ် Jeff Swigot သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်ကပြောပြမှာဖြစ်ပါတယ
်လိမ်မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်လို့စွပ်စွဲခံခဲ့ရပြီးလူလူစစ်တမ်းတွေမှာထောက်ခံမှုတွေရောကြလာနေတဲ့နောက်မှာ Donald Trump ကအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်မှာမဲလိမ်မဲခိုးမှုတွေရှိတယ်လို့တိုးပြီးတော့ပြောလာခဲ့ပါတယ
် The process is rigged. It's a rigged election. It's a rigged system and they take these lies and they put them on front pages.
ရွေးကောက်ပွဲလုပ်ငန်းစဉ်ကိုတိုက်ခိုက်တဲ့အတွက်အမေရိကန်သမ္မတအပါအဝင် Republican တွေရော Democrat တွေကပါသူ့ကိုရှုံချကြပါတယ် American သမ္မတ Obama ကအခုလိုပြောပါတယ်
Every expert, regardless of political party,
ဘယ်ပါတီကပဲဖြစ်ဖြစ် conservative ဒါမှမဟုတ် liberal ဘယ်ဝါဒကိုပဲယုံယုံဒီကိစ္စတွေကိုတည်တည်ချာချာလေ့လာဘူးတဲ့သူဆိုရင်ပြောမှာကတော့ထင်ရှားတဲ့မဲလိမ်မဲခိုးတာမျိုးတွေမရှိဘူးဆိုတာပါ
မဲပေးတဲ့လုပ်ငန်းစဉ်မှာမဲလိမ်မဲခိုးမှုတွေမရှိဘူးလို့သဘောတူပေမဲ့ပြဿနာတွေရှိနိုင်တယ်လို့မဲပေးခွင့်အခွင့်အရေးကျွမ်းကျင်သူတွေကသတိပေးထားပါတယ်လွန်ခဲ့တဲ့3နှစ်လောက်ကဗဟိုတရားရုံးကပယ်ချခဲ့တဲ့အတွက် 1964 ခုနှစ်မဲပေးခွင့်ဥပဒေတွေကအကာအကွယ်ပေးထားတဲ့ကိစ္စတချို့မပါတော့ပဲကျင်းပမဲ့ပထမအဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်အတိအကျပြောရရင်ရွေးကောက်ပွဲစောင့်ကြည့်ရေးအစီအစဉ်ပါနိုင်ငံသားအခွင့်အရေးကော်မတီစောင့်ကြည့်ရေးအဖွဲ့က Christian Clark ကအခုလိုပြောပါတယ
် This is now the firstpresidential election cycle in more than
တရားရေးဌာနကဆီလို့တဲ့ဘူအစိုးရရွေးကောက်ပွဲစောင့်ကြည့်သူတွေမပါတဲ့နှစ်ပေါင်း90ကျော်အတွင်းပထမအဦးဆုံးကျင်းပတဲ့သမ္မတရွေးကောက်ပွဲဖြစ်ပါတယ်သူတို့ဟာနိုင်ငံအနှံ့ကအားအနည်းဆုံး200တွေကိုတွားပြီးရွေးကောက်ပွဲစောင့်ကြည့်ဖို့လစ်ကျင့်ထားသူတွေပ
ါတရားရေးဌာနကပြီးခဲ့တဲ့2012ခုနှစ်ရွေးကောက်ပွဲကာလအတွင်းပြီးနေ23ခုကိုစောင့်ကြည့်သူပေါင်း980ကျော်ဆီလို့ခဲ့ပါတယ်ဒီနှစ်မှာတော့ပြီးနေ5ခုလောက်ကိုပဲစောင့်ကြည့်သူတွေပို့နိုင်တော့မှာပါပြီးနေ14ခုမှာမဲဆန္ဒရှင်တွေကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းတော့မှာဖြစ်ပြီးတော့တချို့ပြည်နယ်တွေမှာမဲဆန္ဒရှင်တပ်တွေကန်ကပ်ပြားတိတိကျကျလိုအပ်တာမျိုးပါဥပဒေနဲ့အညီမှန်မှန်ကန်ကန်ဆောင်ရွက်ရလားဆိုတာကိုလေ့လာမဲ့ဗဟိုအစိုးရရွေးကောက်ပွဲစောင့်ကြည့်သူတွေမရှိတဲ့အတွက်နိုင်ငံသားအခွင့်အရေးလှုပ်ဆောင်တဲ့အဖွဲ့တွေဟာမဲဆန္ဒရှင်တွေဆက်သွယ်နိုင်မဲ့တယ်လီဖုန်းနေရာတွေစီစဉ်နေပါတယ်
Right now we are monitoring for issues like purging of the voter registration rolls.
ဒီမှာတော့အခုစောင့်ကြည့်နေတာကမဲဆန္ဒရှင်တွေကိုမဲဆင်းတွေကထုတ်လိုက်တာမျိုးနဲ့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းမကြားပဲ၁၇နှစ်လောက်လိုမှမဲပေးမဲ့နေရာပြောင်းလိုက်တာမျိုးတွေအပြင်မဲပေးမဲ့နေ့မှာမဲပေးကျင်သူတွေမဲပေးခွင့်ရှိမရှိဆိုတာတွေပ
ါအခုလာမဲ့ရွေးကောက်ပွဲဟာပုံမှန်မဟုတ်ဘူးလို့စောင့်ကြည့်သူအများကသဘောတူပါတယ်ဒါဟာမဲပေးမဲ့နေ့မှာရွေးကောက်ပွဲလုပ်ငန်းစဉ်တွေအထိတက်ရောက်နိုင်ပါတယ်ခင်ဗျာ
ကိုငင်းညာပြောပြခဲ့တာပါ VOA American တိုင်းရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တိတာအမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နိုင်ခွဲကနေ၇နိုင်အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 9325လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့နိုင်ငံတစ်ခုမှာဒီအမျိုးသားပြန်လည်စစ်မြတ်ရေးဒီလိုလုပ်ငန်းမျိုးလုပ်တဲ့အခါမှာကြတော့အရေးကြီးတဲ့အချက်က social justice ပေါ့ဗျာ
မကြာခင်နောက်ပိုင်းမှာနားဆင်ရမယ့်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာကြားရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီတာအပေါ်နဲ့သတင်းဆောင်မတွေကိုကြားရပါမယ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာပါ
ရိုဟင်ဂျာအကြမ်းဖက်သမားတွေဂျမ္မူကာရှမီးယားကပါကစ္စတန်လိုလာတဲ့အကြမ်းဖက်အုပ်စုတွေနဲ့ဆက်နွယ်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Economist Times မှာ Dipanjan Roy Chowdhury ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနယ်စပ်စခန်းတွေကိုမကြာသေးခင်ကတိုက်ခတ်ခဲ့တဲ့လူသိနယ်ရိုဟင်ဂျာအကြမ်းဖက်အုပ်စုအကာမူမူဂျာဟီဒင်အဖွဲ့ဟာ Hafiz Saeed ခေါင်းဆောင်နဲ့ Lashkar-e-Taiba အဖွဲ့နဲ့သာမကဂျမ္မူကာရှမီးယားနယ်က JEM လို့ခေါ်တဲ့Jaish E. Mohammed အဖွဲ့နဲ့ဆက်ဆက်နေပါတယ်ဒီအကာမူမူဂျာဟီဒင်အဖွဲ့ရဲ့ခေါင်းဆောင်တွေဟာပါကစ္စတန်မှာသင်္နန်းတက်ပြီးတဲ့နောက်ရခိုင်ဘက်ကရိုဟင်ဂျာလူငယ်တွေကိုခေါ်ယူလေ့ကျင့်ပေးခဲ့ပါတယ်ဒီအဖွဲ့ဟာ Huji A လို့ခေါ်တဲ့ Harkat al Jihad Islam Arkan ကပေါက်ဖွားလာတဲ့လက်နက်ကိုင်အုပ်စုဖြစ်ပါတယ်ရိုဟင်ဂျာအကြမ်းဖက်သမားတွေဟာကက်ရှမီးယားဒေသမှာလဲပါကစ္စတန်အစွန်းရောက်အဖွဲ့တွေနဲ့လက်တွဲတိုက်ခိုက်နေပြီးသူတို့ရဲ့ထိတ်တန့်ကောင်းဆောင်တူဖြစ်တဲ့ချိုတာဘူရမီဟာအဲ့ဒီမှာသေဆုံးသွားခဲ့ပါတယ်။ဟူဂျီအာရကန်အဖွဲ့ရဲ့လက်ရှိကောင်းဆောင်အဗ်ဒူကာဒုစ်ဘူရမီဟာပါကစ္စတန်နိုင်ငံသားရိုဟင်ဂျာတူဖြစ်ပါတယ်။သူဟာဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာနယ်စပ်တစ်လျှောက်ဟူဂျီအာရကန်ကုန်ရက်ကိုထူထောင်ပေးထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အထောက်အထားတွေအရသိရှိရပါတယ်။ဒီရိုဟင်ဂျာအကြမ်းဖက်လက်နက်ကိုင်အုပ်စုတွေဟာဘင်္ဂလားဒေ့ရှ်ပြည်တွင်းဖြစ်အကြမ်းဖက်အုပ်စုတွေနဲ့ဆက်သွယ်နေကြပြီးတော့နယ်မြေငွေကြေးလက်နက်စလာတွေမျှဝေနေကြတယ်ဆိုတာကိုလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမငြင်းဆန်ကြပါဘူး။ပါကစ္စတန်နဲ့အဆက်အနွယ်ရှိတဲ့ရိုဟင်ဂျာအကြမ်းဖက်အုပ်စုတွေကိုထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာလည်းတွေ့ရတယ်လို့ပြောဆိုမှုတွေရှိနေကြကြောင်းရေးသားထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးဒဏ်ခတ်ပိတ်ဆို့မှုမရှိတော့တဲ့နောက်ကြောင်းမြတ်တင်ပို့မှုမြန်မာတူးမြင့်ပြီးဆိုတဲ့ခေါင်းစဉ်နဲ့မိုတိုကတ်ဇူမက်ဇူရေးသားထားတဲ့ဆောင်းပါးကိုတော့Nikki Asian Review မှာဖတ်ရပါတယ်ဒီလအစောပိုင်းကမြန်မာနိုင်ငံအပေါ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုအစိုးရကရုပ်သိမ်းလိုက်တော့အမေရိကန်ဘက်ကမြန်မာနဲ့စီးပွားရေးလို့ပိုစိတ်အားထက်သန်နေကြပါတယ်အမေရိကန်ကြောက်မြတ်ကုံသွဲမှုအစင်နာကိုယ်စားလှယ်အဖွဲ့တစ်ဖွဲ့တောင်မြန်မာပြည်ကိုသွားခဲ့ပြီးပါပြီမြန်မာစီးပွားရေးလောကကလည်းဒါကိုမျှော်လင့်နေကြပါတယ်ဒါပေမဲ့ဒီကြောက်မြတ်လုပ်ငန်းဟာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပွဲရှိနေပါတယ်နိုင်ငံတကာကြောက်မြတ်ဈေးအတက်အကျပြဿနာအပြင်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့အကျိုးစီးပွားတွေလည်းဒီနေရာမှာရောရှက်ပါဝင်နေပါတယ်။အဓိကကြောက်စိမ့်တင်သွင်းဝယ်ယူတဲ့တရုတ်နိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးကိုအစိုးရကဥဆောင်လုပ်လာကြတဲ့ကြောက်စိမ့်ဈေးနှုန်းကျဆင်းသွားခဲ့ပါတယ်။ကြောက်စိမ့်မြေကချင်ဒေသမှာလည်းသဘာဝပတ်ဝန်းကျင်ပြုံးတိတာလူခွင့်ချိုးဖောက်တာကလေးတွေကိုအလုတ်ကျန်းခန့်စီတာတွေထူပြောနေပါတယ်။မြန်မာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကတော့သဘာဝသယံဇရဆိုတာကုန်ခန်းသွားနိုင်တဲ့အတွက်လူငယ်တွေရဲ့စွန့်ရီကိုမြင့်တင်ပြီးတိုင်းပြည်တွတ်တက်ကြီးပွားအောင်လုပ်ရမယ်လို့ဆိုထားပါတယ်။ရင်းဒီမြို့နှံမှုဆိုင်ရာအရာစီတူကလည်းကုန်ထုတ်လုပ်မှုကဏ္ဍအတွက်ပြည်ပရင်းဒီမြို့နှံမှုတွေကိုဆွဲဆောင်ဖို့အရေးကြီးတယ်။အလုတ်ကိုင်းစစ်တွေဖန်တီးနိုင်ပြီးတော့နည်းပညာလွှဲပြောင်းရယူနိုင်အောင်ကြိုးပမ်းရမယ်လို့ဆိုထားကြောင်းရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စံသာစုစည်းတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးအခုတစ်ခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီနေ့မိတ်တွေစိတ်ဝင်စားစရာကောင်းတဲ့ ATM အသုံးနှမျိုးကိုတင်ပြလိုပါတယ်ပထမကတော့
tie the knot
ဆိုတာပါစာလုံးပေါင်းက TIE tie ချီနောင်တာ THE the KNOT knot ကတော့အထုံးဆိုတော့အထုံးဖြစ်အောင်ချီနောင်တဲ့သဘောလို့လုံးကောင်းအဓိပ္ပာယ်ရပါတယ်EDM အဓိပ္ပာယ်ကဘာဖြစ်မလဲဆိုတာကိုတော့သောတာရှင်များခံမှန်းကြည့်နိုင်ပါလေ။ကျမတို့မြန်မာမှာလေမေတ္တာနှောင်ကြိုးချီတာမျိုးလို့ပေါ့။တနည်းတော့လက်ထပ်တာမင်္ဂလာဆောင်တာအနှောင်ဖွဲ့တဲ့ရောက်တဲ့အိမ်တော်ကြတဲ့အဓိပ္ပာယ်သဘောပါ။ဒုတိယတင်ပြမယ် EDM အသုံးကတော့
call it quits
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက C A L L call ကခေါ်တာ I T it ကတခုခုကိုရည်ညွှန်းတဲ့နန်းစား Q U I TS quits ကတော့အဆုံးသတ်လိုက်တာရပ်လိုက်တာအရှုံးပေးလိုက်တဲ့သဘောလို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် EDM ဆိုတဲ့သွယ်ဝိုက်အဓိပ္ပာယ်ကတော့တစ်ခုခုကိုဆက်မလုပ်တော့ဘဲရပ်လိုက်တဲ့သဘောအရှုံးပေးလိုက်တဲ့သဘောဖြစ်ပါတယ်။တနည်းဆိုရင်လေအိမ်အောင်ပြူရမှာကွာရှင်းနေဆိုရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website, and 3 years more to call it quits.
Carol and Charlie don't know internet phuzaye website paw ma ti jwan ka ja pi sit la ja ma ain dong pyu lai ja de le. Eh, naw tha 3 ni le ja yo, thuro na u lin mya phit ka ကွာရှင်းပြတ်စဲခဲ့ကြတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years more to call it quits.
အင်းတောင်ပြူတယ်လက်ထတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ?
Tie the knot
လက်လျှော့လိုက်တယ်အရှုံးပေးလိုက်တယ်အင်းတောင်ကိုကွာရှင်းပြတ်စဲလိုက်တယ်ဆိုရင်ရောဘယ်လိုပြောမလဲ?
Call it quits.
လို့ပြောနိုင်ပါလေ။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါလေ
။ American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါလေ။အခုတော့အင်္ဂါည VOA တိုင်းရေးလီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပါခင်ဗျာ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ခရိုနီအစိုးရအသစ်နဲ့ဖွံ့ဖြိုးရေးပြူးပေါင်းဆောင်မှုကိစ္စဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရည်စူးတဲ့နိုင်ငံတော်အတိုင်ပင်ခံတဲ့စီးပွားရေးလုပ်ငန်းဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲမှာအရင်စစ်ဆေးရနိုင်နီးစပ်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ကြားခဲ့တယ်လို့သူတို့ကရှေ့ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံကကန့်လန့်ခဲ့ပါတယ်ခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးအသက်ကြမှာအခုလိုမျိုးဒီနီးနီးကက်ကက်ဆက်ဆံမှုအပေါ်မှာဝေဖန်မှုတွေလည်းပေါ်ထွက်နေပါတယ်။အရင်ဆိုကဒီအရင်တော့ဆစ်ဆွေးအလက်အောက်မှာအမီးပြက်ခဲ့ရတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေဟာအခုအဆွေးအသက်ရဲ့အောက်မှာနိုင်ငံတော်ရဲ့စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မယ်အသုံးဝင်မယ်အများအကျိုးကိုစောင့်နိုင်မယ်လို့ယူဆပါလား။အခုဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ခုကတော့ဒီ International Strategic ဒီ Institution ကဖြစ်တဲ့ဥအောင်သူငင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။နောက်တစ်ဦးကတော့ NHK ကပါသတင်းတောက်တူပါကိုတီဟကိုဖိတ်ခေါ်ထားပါတယ်။နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီ။ကျွန်တော်ဒီမတိုင်ခင်တော့အရင်ဆုံးဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဒီစီးပွားရေးလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိဖက်တွေနဲ့တွေ့ဆုံပွဲမှာသူဒီခရိုနီနေနဲ့ပတ်သက်လို့ပြောသွားတဲ့ဟာကိုကျွန်တော်အရင်ဆုံးကောက်နှုတ်ပြီးတော့ဖွင့်ပြချင်ပါတယ်ခင်ဗျ။
စီးပွားရေးလုပ်ငန်းရှင်ကြီးတွေအားလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်။အဲ့ဒီပြပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ကျမတို့ကကျမတို့ရဲ့စီးပွားရေးလုပ်ငန်းရှင်ကြီးများအပေါ်မှာအများကြီးအောက်ကိုပါအရင်ဒီအစိုးရမတက်ခင်ကတည်းကအာလုတ်တည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းဘူးကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးအနှုန်းတစ်ခုရှိပါတယ်ခရိုနီဆိုတဲ့အသုံးအနှုန်းဒါကျမတို့ရဲ့နိုင်ငံတနိုင်ငံလုံးမှာပြန့်ပွားနေတယ်ခရိုနီတွေဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အာဏာရှိတဲ့ပုဂ္ဂိုလ်များနဲ့ပင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ရှား တရားဥပဒေဘောင်တွင်းကလှူထားမဟုတ်ဘူးဒါအများပြည်သူအတွက်လှူထားမဟုတ်ဘူးဆိုပြီးတော့ဒီလိုဝေဖန်ချက်တွေရှိပါတယ်ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူးစိတ်မကောင်းဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲစိတ်တကယ်လည်းဒီလိုပဲကိုယ့်အတွက်ပဲလုပ်မယ်ဆိုတဲ့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကျိုးအတွက်ပဲကြည့်မယ်ဆိုတဲ့ပုံပေါ်ကြီးကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဓမ္မဝင်နေစရာဖြစ်တယ်။ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကိုယ့်ကိုချီးနှောင်ထားဖို့မဟုတ်ဘူး။သင်ခန်းစာယူပြီးတော့ရှေ့ကျမကိုဆက်သွားနိုင်ရမယ်။တစ်ချိန်တစ်ခါတုန်းကကိုယ့်အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလား။အများအတွက်လုပ်နိုင်တဲ့အရေးချင်းတွေတို့မှမရှိဘူးလား။ကိုယ့်အစုအဖွဲ့ကိုယ့်ရဲ့လုပ်ငန်းကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကိုယ်များဟာအမြင့်ကျဲလာပြီးတော့တတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အခြေချင်းကိုမွေးမြူနိုင်ဘူးလားဆိုတာကိုဒါကျွန်မစဉ်းစားကြည့်ပါကျွန်မကတော့ဒါဖြစ်နိုင်တယ်လို့ယုံကြည်ပါတယ
်ဒါကတော့ဒီပြီးခဲ့တဲ့ရက်ကစီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များနဲ့တွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောသွားတဲ့ဒီမိကုန်းတွေကအပန်းစာချို့ပါကျွန်တော်အရင်ဆုံးဆွေးနွေးမဲ့အထက်ကနေပြီးတော့ဒီနိုင်ငံတကာမဟာဗျူဟာလေ့လာရေးဖွဲ့ကဥအောင်သူငင်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခုနကဒေါက်တာဆန်းစုကြည်ပြောသွားတဲ့ကိစ္စပေါ်မှာပေါ့လက်ရှိမြန်မာနိုင်ငံစစ်ဆေးအသည့်ရဲ့ဒီစီးပွားဖွံ့ဖြိုးရေးအစီအစဉ်တွေမှာခုနပြောသလိုခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ခေါ်ပါတယ်ကန့်လန့်ပါတယ်ဒီလူတွေကနိုင်ငံတော်အကျိုးစီးပွားအတွက်အများအကျိုးအတွက်ပူးပေါင်းပါဝင်ကြပါစုလို့ဖိတ်ခေါ်ထားပါတယ်အဲ့တော့တကယ်ပဲအစိုးရအသည့်ရဲ့လုပ်ငန်းတွေအတွက်သူတို့တွေကအသုံးတက်မယ်လို့ယူဆပါလားဥက္ကဋ္ဌညင်းအမြင်ကိုအရင်ဆုံးသိလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီလိုဗျကျွန်တော်ပထမအဆုံးပြောချင်တာကတော့ကျွန်တော်တို့စီမှာ business confidence လို့ခေါ်တဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေကယုံကြည်မှုရှိရှိနဲ့ဒီလိုရင်းနှီးမြှုပ်နှံနိုင်တဲ့အခြေအနေမျိုးလိုအပ်ပါတယ်အဲ့တော့ပထမအဆုံးဒေါအောင်ဆန်းစုကြည်မိကုံကတော့ဒီလိုမျိုးဒီယုံကြည်မှုရှိရှိနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်လာဖို့ဖိတ်ခေါ်တယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့ဒါပေမဲ့ပြဿနာရှိတဲ့အခါကျတော့ဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံတစ်ခုမှာဒီအမျိုးသားပြန်လည်ဆင့်မြတ်ရေးပေါ့နော်ဆိုတော့ဒီလိုလုပ်ငန်းမျိုးလုပ်တဲ့အခါမှာကြတော့အရေးကြီးတဲ့အချက်ကကျွန်တော်တို့ဒီ social equality လို့ခေါ်တဲ့ကျွန်တော်တို့လူမှုရေး social justice ပေါ့ဗျာလူမှုရေးတရားမျှတမှုလူမှုရေးဒဏ်တူမှုကိစ္စတွေကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုပါတယ်အဲ့တော့တစ်ချိန်လုံးကဒီလိုမျိုးဒီဘာခေါ်မလဲစီးပွားရေးလုပ်ငန်းရှင်ကြီးတွေကအကျိုးခံစား권ရှိခဲ့တယ်အဲ့ဒီအချိန်မှာအကျိုးခံစား권မရှိတဲ့လူအုပ်စုတွေလည်းရှိပါတယ်ဆိုတော့အဲ့တော့သူတို့အတွက်ကိုဓာတ်လူညီမျှရေးကိစ္စကိုပြန်ပြီးတော့စဉ်းစားသင့်တယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ရှင်းရှင်းလင်းလင်းဒီလိုမျိုးဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ဒီမှာကုံတွေကလေးတွေရှိပါတယ်ကုံတွေကြီးတွေရှိပါတယ်ကုံတွေကလေးဆိုတော့ကျွန်တော်တို့တာမန်ကောင်းရောင်းကောင်းဝယ်လုပ်တဲ့လူတွေပါကုံတွေကြီးတွေဆိုတာကတော့အခုခုနပြောတဲ့ခရိုနီတွေလည်းဖြစ်နိုင်ပါတယ်ဆိုတော့အဲ့တော့နိုင်ငံတော်တော်များများမှာကြည့်မယ်ဆိုရင်ကျွန်တော်တို့ small business လို့ခေါ်တဲ့အသေးစားလုပ်ငန်းတွေကိုဦးစားပေးကြပါတယ်အခုအနေထားမှာတော့အကြီးစားလုပ်ငန်းရှင်ကြီးတွေကိုဦးစားပေးတယ်အဲ့ဒါဆိုရင်အသေးစားလုပ်ငန်းရှင်တွေရဲ့ကဏ္ဍကဘယ်မှာလဲဆိုတော့မေးခွန်းထုတ်ဆရာမျိုးရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကောင်းသူညီလီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော် NHK ကဦးသိဟာကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုသိဟာကြားရပါတယ်ခင်ဗျာ
ဟုတ်က
ဲ့ဒေါန်ဆန်းစုကြည်နဲ့ဒီခုနကပြောတဲ့ဒီခရိုနီတွေနောက်ဒီဖွံ့ဖြိုးမှုမိဖက်တွေပေါ့နော်သူတို့တွစ်ဆုံပွဲနဲ့ပတ်သက်လို့ဝေဖန်တန်တွေလည်းတော်များရှိပါတယ်ကိုတီဟာလည်းတွေ့မိပါပါအဲ့တော့ဒီအပေါ်မှာခရိုနီစီးပွားရေးလုပ်ငန်းတွေနဲ့ဒီလက်ရှိလာမဲ့ဒီနိုင်ငံတော်စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတက်မလားကိုတီဟာအမြင်သိလိုပါတယ
်အရင်ဆုံးကျွန်တော်ဒေါန်ဆန်းစုကြည်ကဒီခရိုနီတွေအကြောင်းကိုသူ့မိန့်ခေါ်ထဲမှာတကူးတကထည့်ပြောတာသူ့မှာဒီပဲချက်ရှိလို့ဆိုတော့ကျွန်တော်နားလည်ပါတယ်ဆိုတော့ဟိုမျိုးသားချင်းကြားစီဆိုတဲ့အပိုင်းနဲ့တစ်ပိုင်းကပါတယ်လို့ဒါကျွန်တော်မြင်တာနှစ်ချက်မြင်ပါတယ်တစ်ချက်ကပါလဲဆိုတော့တို့ရဲ့ဒီတော့စီးပွားရေးမှာ level ground ပေးတဲ့သဘောပေါ့နော်အားလုံးဓာတ်ပုံညီညီနာမှုရှိတယ်ဆိုတော့အမကန်ကြတခုပေးပြီးတော့ဒီလူတွေကိုကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ encourage လုပ်တဲ့သဘောပေါ့နော်ဒီလူတွေဟာဘာဖြစ်လို့လဲဆိုတော့အတွေ့အကြုံလည်းရှိတယ် capital ဒီအရင်းအနှီးတွေလည်းရှိတယ်ဆိုတော့ဒီလူတွေစီးပွားရေးလောကမှာလုပ်မယ်ဆိုလို့ရှိလို့ဆိုဒီဥပဒေပေါင်းထဲမှာပေါ့နော်ဒီညမြတာတာအားလုံးနဲ့တကြီးတကြွတဲ့လောက်ခိုင်မယ်ဆိုလို့ဆိုလို့ရှိရင်တို့ရဲ့လောက်ခိုင်နိုင်မှုဟာဟလာအများကြီးကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ပေါ်မှာအများကြီးဖောက်ကူပြုနိုင်မယ်လို့ဒီမျိုးလင်းနေပုံရတယ်တော့ဆိုရှိမယ်နောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးတဲ့နိုင်ငံတွေပေါ့နော်ကျွန်တော်တို့ထူထောင်ဖို့လိုအပ်တဲ့နိုင်ငံတွေမှာကျွန်တော်တို့ဒီလိုဒီခိုဒီလာဆိုတာကတော့တကယ်တမ်းကျွန်တော်အစိုးရနဲ့ကျွန်တော်တို့ဘယ်လိုခေါ်ပလဲပလဲနံပါတ်တွေစီဝါရီတမတွေပါဆိုတော့တိုင်းပြည်တစ်ခုကိုထူထောင်တဲ့အခါမှာဆိုတော့တရအနေနဲ့ကဒီလိုမျိုးတိုးတဲ့အဆင်ပြေတဲ့စီဝါရီတမတွေလိုအပ်တယ်ဘာဖြစ်လို့ဆိုစီဝါရီတမဆိုတော့ကိုယ့်အကျိုးစီးပွားအဖြစ်အပျက်မှာကုသစီပွားရှိမှလောက်ကြတာဗျ။ဒါပေမဲ့အတိုင်းပြည်ကိုထူထောင်တဲ့အခါမှာတချို့ကျွန်တော်တို့တိုင်းပြည်မှာလိုအပ်တဲ့လုပ်ငန်းတွေ၊ညီညီလုပ်ငန်းမှုတွေ၊ဟလာထုတ်ကုန်တွေအစားတော့ infrastructure အဆုံးပေါ့နော်အကုန်လုံးပေါ့ အားလုံးကကျွန်တော်အကျိုးမြတ်နည်းနည်းလေးဒါမှမဟုတ်အကျိုးမြတ်သိမရှိဘဲနဲ့လုပ်ရတဲ့လုပ်ငန်းတွေရှိတယ်ဒါပေမဲ့ဒီကျွန်တော်လုပ်ငန်းရှင်တွေဖွင့်ပေးလိုက်အကျိုးမြတ်မရှိဘူးဘာမှမလုပ်နိုင်ဘူးဒါပေမဲ့တော့ပြောသူပေါ့ကျွန်တော်တိုင်းပြည်မှာလည်းကုညီကျင်တဲ့လူမျိုးဟလာအကျိုးမြတ်ကိုမရှိဘဲနဲ့တိုင်းပြည်ရဲ့ဒီ long term အတွက်ကဟလာလိုအပ်တဲ့အခြေအနေတွေကိုဒီတကယ်ကိုမဟာပြူအောင်တဲ့လုပ်ငန်းတွေမှာဝင်ပြီးရင်းနှီးမြှုပ်ရပေးမယ်လုပ်ပေးမယ်တကယ်ကိုအစိုးရကကုမဲ့စီးပွားရေးတမားတွေကျွန်တော်တို့တိုင်းပြည်မှာလိုအပ်တယ်ကျွန်တော်ထင်တာပြောရရင်တော့စက်စုကြီးဒီချက်ကိုလည်းထည့်စင်သားပုံရ
ဟုတ်ကဲ့ခင်ဗျကိုတီဟာကိုဥကောင်သူညင်းကိုလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျဒီတော့ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ပထမဆုံးရန်ကုန်မြို့ကကိုနေလာလီလိုင်းပေါ်ရောက်နေပါပြီကိုနေလာဆွနေလို့ရပါတယ်မင်းများညင်ဥကောင်သူညင်းဥတီဟာနေအောင်လုံးလီလိုင်းပေါ်မှာရှိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်လူလူကောင်းဆောင်တော့စက်စုကြီးပေါ့နော်ကျွန်တော်အစိုးရအသက်မှာသူဥဆောင်နေတာပေါ့နော်ကျွန်တော်ဒီအစိုးရရန်နေအောင်သူမောင်းနေတယ်လို့ပဲကျွန်တော်ပြောမှာဆိုပါတယ်နော်ဒါပေမဲ့အခုလိုခရိုနီယိုကိုသူဖိတ်ခေါ်ပြီးတော့ဒီစီဝိုင်းကဏ္ဍမှာသူပြန်နေနိုင်တာတော့တစ်ဖက်ကတော့သဘောကျတယ်လို့ပြောမှာပေါ့ဗျ။ဒါပေမဲ့ကျွန်တော်တို့အခြေခံလူရန်းစားကျွန်တော်တို့ဒါမှလည်းအခြေခံလူရန်းစားဆိုတော့အခြေခံလူရန်းစားရဲ့ရှိတော့နေကြည့်ရင်တော့ကျွန်တော်တို့အခြေခံလူရန်းစားအတွက်အခွင့်အလမ်းကဘာမှရှိလာမယ်လို့ကျွန်တော်မထင်ဘူးကြဒီခရိုမီဒီကိုသူပြန်ပြီးတော့ဖိတ်ခေါ်ခြင်းအားဖြင့်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့ကတိကျတဲ့စစ်ဆိုးရမှာသူတို့ကပေါင်းပြီးတော့ဒီစီပွားကဏ္ဍမှာဒါမဟုတ်တာတွေကသူလုပ်ခဲ့တာပြောမှာဆိုတော့ဒီလိုတဲ့အကျိုးမရှိတဲ့ပြင်ကိုအကျိုးရုပ်စီအဖြစ်နေလို့သူတို့လုပ်ခဲ့တယ်ကွာဒါပေမဲ့ဒီနေ့ဒီကိဒီမိုကရေစီကိုဆောင်းနှံနေတဲ့ဆိုရကာလမှာသူတို့ဒီရဲ့အဖြစ်ကြမှာကကြောမယ်ဆိုရင်တော့လုပ်ခဲ့တဲ့ဒီသူဆိုဂျိုဟုတ်တော့အဖြစ်ကြအောင်တော့ခံစားမှာဒီဖြစ်တဲ့နေခံစားမခံစားတဲ့ပြင်ထပ်ပြီးတော့သူအကျိုးခံစားကုန်သူပေးဦးမယ်ဆိုရင်တော့ဒါကျွန်တော်တို့ရဲ့ပြည်သူ့မှာဘလို့မှအကျိုးကောင်းတဲ့ကျိုးတက်ရောက်မှုဆိုတော့ရှိလာမှာမဟုတ်ဘူးဗျာဖြစ်လို့လည်းဆိုရင်ကျွန်တော်ဒီနေ့ခင်ဗျကြည့်ရလို့ရှိရင်ခုနီးလေးလက်ဝတီအောက်ထားလိုက်စီးပွားရေးလုပ်ငန်းအကြီးမှဟိုအကြီးကြီးကသူတို့ကိုယ်တိုင်အောက်ချုံနေကြတာဗျာတခြားလူကရိုးသားဆောင်တဲ့ဝင်ရောက်ထိုးမဖို့မလွယ်ဘူးဗျာနောက်ဆုံးလာကြည
့်ဟုတ်ကဲ့ခုနီးလာကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တော့ရှိသူဖိတ်ခေါ်ကြပါလေကိုမင်းကလည်းအဲရန်ကုန်မြို့ကပါပဲကိုမင်းကြားပါလားခင်ဗျာတူလေးဆွေးနွေးလို့ရပါတယ်မင်းမြန်းချင်းဥကောင်သူငယ်ဥတီဟာရှိပါလေလေလိုင်းပေါ်မှာ
ဟုတ်ကဲ့ကိုတန်းညိုကြားပါလေဟုတ်ကဲ့ကိုနီးလာပြောသွားတာလေတော့ကောင်းပါလေကိုသူပြောတာလေးကအောက်ခြေပိုင်းကိုပြန်ကြည့်ဖို့ပြောတော့တာပါနော်အဲ့တော့ဟိုကျွန်တော်အနေနဲ့ကတော့ comment ပေးချင်တာတော့ကိုယ်လက်ရှိဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီ colony တွေကိုပြန်ပြီးတော့လက်တွဲခေါ်ယူတယ်ဆိုတာကတော့တနည်းအားဖြင့်တော့ကောင်းပါလေသို့ပေမဲ့ဒီ colony နဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဥပဒေချမှတ်တဲ့အခါမှာပြက်ပြက်သားသားနဲ့ဒီ colony တွေကိုဟိုစီးတဲ့တကြကင်တွေတက်ဖို့တော့လိုတာပေါ့နော်ပြောပြောသွားတော့လုံတော့စီးပွားရေးသမားဆိုတာတော့ကိုယ်ဟိုထောင်မြေတော့ရာဆုံးကြမှာလीသူတို့လူချင်းတဲ့ဟာကိုသူတို့လှုပ်ချသွားမှာလဲလက်ရှိအနေအထားမှာတော့လက်ရှိအစိုးရကိုကျွန်တော်တို့က6လတနည်းနှစ်နှစ်3နှစ်လောက်အချိန်မပေးဘဲနဲ့တော့ကျွန်တော်တို့ကဟိုအပြစ်တွေလည်းပြောလို့မရဘူးဗျလောစရာလက်ရှိဖြစ်လာတဲ့ဖြစ်ပေါင်းအားလို့အနာဆွေးရဗျာရှားမြင်လာတဲ့အခါကျတော့ဒီအနာဆွေးယူလုပ်နေရတဲ့အချိန်မျိုးမှာသူလက်ရှိ government မှာအားနည်းတယ်ရှိနေမှာအတားကျက်မဲ့ရှိမှာဒါကိုတော့နားလည်ပေးရမှာပေါ့နော
်ဟုတ်ကဲ့ကျွန်တော်လည်းငယ်ပဲဆက်သေးပါကျွန်တော် one wing ကကိုချစ်မြိုင်ကိုပါတခါလေးဆွေးနွေးစီကြပါလေအခု
ဒါကြာကျွန်တော်တို့အမြင်ပြောရင်တော့ဆရာရေကျွန်တော်တို့နှစ်ပေါင်းစိတ်30လောက်ခရိုနီနဲ့အနာရှင်တွေကကျွန်တော်တို့ခရိုနီနဲ့အနာရှင်တို့ကျွန်တော်ပူးပေါင်းပြီးတော့မြင်နေခွဲမနေကျွန်တော်ဘူးလေအဲ့ကျတော့ကျွန်တော်တို့ကိုဂျိုးသမားတွေဟိုကျွန်တော်တို့မြန်မာအင်မတန်ပြည်သာတာပို့တဲ့နိုင်ငံကိုအင်မတန်ဆင်းရဲတဲ့နိုင်ငံပြည်အောင်လုပ်ခဲ့တယ်ဒါလည်းပုံမြင်လည်းမဟုတ်ဘူးတန်တာကြီးလည်းမဟုတ်ဘူးတကယ်ကြည့်ရဲနှစ်ပေါင်းစိတ်30လောက်ရှင်းလင်းလို့ချေလေပါတယ်အဲ့ကျတော့ဆရာရေသူတို့ကျွန်တော်တို့ဒီမိုကရေစီကျွန်တော်တို့ဟိုအစိုးရကိုကိုယ်တို့နောက်ကိုဆုတ်ခွာသွားတယ်ဒီမိုကရေစီကိုပြည်သူလူထုအနာအနည်းနဲ့သဘောမျိုးနဲ့ကျွန်တော်တို့ရေကောက်ပွဲတွေဆက်နိုင်လို့တရားမျှတအောင်လုပ်ဆုတ်နောက်ဆုတ်သွားတယ်ဒါမှမဟုတ်ကျွန်တော်တို့ဟိုပေါ်ဟို2008ဖွဲ့စည်းပုံအခြေခံဥပဒေအရလည်းတို့အတွက်အများကြီးကာပါယူထားတယ်ဘာလို့လဲဆိုတော့တို့ဟိုနောက်ကြောင်းပြန်ဆက်ရမှုမရှိသေးရဘာညာနဲ့ရေးသွားတယ်ဟိုဒါကကျွန်တော်တို့ဒီမိုကရေစီအပြည့်အဝမရသေးဘူးလို့ယုံကြည်တယ်လေဒါကြောင့်မို့လို့ကျွန်တော်အာဏာရှင်နဲ့ဒီခရိုနီကိုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီးပွားရေးအရာပါဝင်ပူးပေါင်းတာတွေဟာကျွန်တော်စော်လုံးသေးတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ကုတီဟာတို့ပဲပြန်ပြီးတော့လှည့်ပေးကြပါလေကုတီဟာကြားပါလားခင်ဗျာ
ကြားပါတယ်ဗျ
ဟုတ်ကဲ့ကုတီဟာခုနကစတရက်ရှင်တွေဆွေးနွေးသွားကြတဲ့ထဲမှာခရိုနီနဲ့ပတ်သက်လို့တို့ရဲ့ခံစားချက်တွေပါပါတယ်ကုတီဟာဒီဘက်မှာဗာမြတ်တုံ့ပြန်ဆွေးနွေးလို့ပါလေ
ကျွန်တော်ကဒီအများတော်တို့ပြည်သူလူထုရဲ့ခံစားချက်ကိုနားလည်ပါတယ်သူတို့ကဟိုအများကြီးခံစားခဲ့ရတယ်မျက်စိရှင်းပါလေဟလာကျွန်တော်တို့တိုင်းပြည်မှာအကြံစားတာတွေကျုံသွားတယ်ဒီလူတွေကပြည်ပြည်သက်ချမ်းသာသွားတယ်ကျွန်တော်တို့မိဘတော်ကြီးထူထောင်လိုက်တယ်ဟလာဟိုမတန်တဆအဆောက်အဦတွေကိုတခါတည်းဟိုနိုင်ငံတော်ဘတ်ဂျက်တွေချပေးပြီးတော့ဒီလူတွေကအမြင်မကောင်းအောင်ချမ်းသာသွားတယ်ကျွန်တော်တို့မျက်စိရှင်းနေတယ်တိုင်းပြည်ကဆင်းရဲတယ်လို့ဟလာဒီလူတွေချမ်းသာသွားတယ်ကျွန်တော်တို့အားလုံးမြင်တဲ့အတွက်ကြောင့်ပြည်သူလူထုကဒီလိုပဲခံစားပါတယ်ဒီခံစားချက်ကမမှားပါဘူးဒါပေမဲ့ကျွန်တော်ကဒီကောင်လုံးကြည့်ပြောထားတဲ့ချက်တွေမှာကျွန်တော်လေးလေးနဲ့ပြန်ပြီးတော့ interpretation လုပ်ချင်တာတော့သူက ဟိုဒီခရိုနီတွေအခွင့်အရေးပြန်ပေးမယ်လို့ပြောတာမဟုတ်ဘူးအားလုံးနဲ့အတူတူပဲလုပ်ရမယ်ဟိုအခွင့်အရေးအထူးပေးမယ်လို့ပြောတာမဟုတ်ဘူးဒီစီးပွားရေးသမားတွေအားလုံးလုပ်တယ်လို့ပဲလုပ်ရမယ်သူတို့ကိုသူတို့အပြစ်ရှိတဲ့လူတွေလိုမျိုးမဟုတ်ပဲနဲ့အားလုံးလိုပဲတနည်းနဲ့လုပ်ရမယ်လို့ပြောတယ်ဆိုတော့နောက်တစ်ခုကလည်းကျွန်တော်နားလည်တာကဘာလဲဆိုတော့ခရိုနီတွေကပြီးခဲ့တဲ့အခုကလက်တော့မတရားအရယူထားတဲ့လုပ်ငန်းတွေလုပ်ပိုင်ခွင့်တွေရှိတယ်ဆိုလို့ရှိရင်အခုကျွန်တော်တို့ရှိနေတဲ့ဒီမိုရီစီတို့ဒီအရက်သားအစိုးရရှိနေတဲ့အချိန်မှာရှိတဲ့ကျွန်တော်စီးပွားရေး policy တွေဥပဒေတွေနဲ့ပြန်တိုက်ပြီးတော့မဟုတ်မတရားယူထားတာတွေလက်ရှိကြံနေသေးတဲ့အကျိုးတွေဆက်ပြီးခံစားနေသေးတယ်ဆိုကျွန်တော်သိရမယ်ဒေါက်တာဆုကြည်လည်းဒါကိုအကောင်အဝေးပေးမှာမဟုတ်ခွင့်လွှတ်မှာမဟုတ်ဘူး
ဟုတ်ကဲ့ကုအောင်သူငင်းကိုကျွန်တော်မေးချင်ပါတယ်ခင်ဗျာခုနကပြောသွားတဲ့အထည်တွေမှာပါပါတယ်အခရိုနီတွေကိုခေါ်ဖိတ်ခေါ်လာရင်တော့မှသူတို့ကိုဘယ်လောက်ထိထိန်းကျောင်းနိုင်မလဲဆိုတဲ့ကိစ္စပါဒေါ်ဆန်းစုကြည်ရဲ့မိကုန်းထဲမှာတော့တရားဥပဒေစိုးမိုးရေးကိစ္စနဲ့ပတ်သက်လို့တော်လေးထည့်သွင်းပြောသွားတာတွေ့ရပါတယ်အဓိကစီးပွားဖွံ့ဖြိုးမှုအတွက်အရေးပါတယ်ဆိုတော့အဲ့တော့တကယ်တမ်းတရားဥပဒေစိုးမိုးမှုနဲ့ဒီအရင်တော့ကနာမည်ပြခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တွေကိုစီးပွားရေး policy ကောင်းကောင်းနဲ့ထိန်းကျောင်းသွားနိုင်မယ်လို့ကောယူဆရမယ့်အခြေအနေရှိပါလားဥကောင်သူချင်းအမြင်သိချင်ပါတယ
်အခုပြီးခဲ့တဲ့ဟိုကာလတွေမှာပေါ့နော်ဆိုတော့ဒီခရိုနီလို့ခေါ်တဲ့လူတန်းစားတစုကအကျိုးရှိသွားတာတော့အမှန်ပဲသူတို့ကိုပြန်ပြီးတော့လည်းကျွန်တော်တို့ဟိုလက်တွဲလုပ်ရမယ်ဆိုတာလည်းလက်ခံပါတယ်ဆိုတော့ဒါပေမဲ့တပိုင်းမှာဘာတွေလိုတယ်လဲဆိုတဲ့အခါကျတော့အဲ့တော့ကျွန်တော်တို့တစ်ချိန်ကနစ်နာခဲ့တဲ့လူတွေအတွက်ကယ်ဆင်းရဲမှုပွားပြောက်ရေးအတွက်အစီအစဉ်တွေကဘာလဲပေါ့ဆိုတော့နောက်တစ်ခါအခုကျွန်တော်တို့အမေရိကန်နိုင်ငံမှာစလို့ပေါ့နော်ဆိုတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုဦးစားပေးပါတယ်နောက်တစ်ခါစင်ကာပူကစလို့ကျွန်တော်တို့နိုင်ငံတော်တော်များများမှာအတိုင်းပြည်တစ်ခုစီးပွားရေးတက်လာဖို့ဆိုရင်အသေးစားလုပ်ငန်းတွေကိုကျွန်တော်တို့ထူထောင်ပေးမှပဲကျွန်တော်တို့ကစီးပွားရေးတက်မှာပါအဲ့တော့ဒီခရိုနီတွေကိုအားကိုးဖို့စီးပွားရေးတက်မယ်လို့ကျွန်တော်လုံးဝမယုံကြည်ပါဘူးအဲ့တော့ဒေါအောင်ဆန်းစုကြည်ရဲ့မူဝါဒဘိုင်းမှာတစ်ဖက်ကလိုတာကတော့ကျွန်တော်အမြင်ကခုနပြောတဲ့ဒီအသေးစားလုပ်ငန်းတွေကိုဘယ်လိုဦးစားပေးပြီးတော့ထူထောင်မလဲဆိုတဲ့ကိစ္စကြံပါတယ်နောက်တစ်ခုကစီးရင်ပွဲတည်မှုလျှော့ချရေးဘယ်လိုလုပ်မလဲဆိုတဲ့ကိစ္စတွေကြံတယ်လို့ကျွန်တော်ဝေဖန်နေပါတယ
်ဒီပေါ်မှာကုတိယရောဗာမြတ်တုတ်ပြန်ဆွေးနွေးလို့ပါလေခင
်ဗျာသတ္တနာကဘာလဲဆိုတော့ကျွန်တော်တို့အဲ့ဒီနေ့အခင်းချင်းမှာဒီဒီအားလုံးပြောင်းလဲထားတဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဒီနည်းနည်းအသေးစိတ်တဲ့အမှုစိတ်တဲ့မူတွေကျွန်တော်တို့ဒေါက်ဆန်းစုကြည်ရောဟလာဟိုကျွန်တော်တို့ဒီစီမံဘာသာဝန်ကြီးဦးကျော်ဝစီရောဟိုဒီစီးပွားရေးသမားတွေပြည်သူလူထုကရုပ်ပြန်မကြားရတဲ့အတွက်မကြားရတဲ့တပိုင်းပေါ့နော်အားတက်စရာဒီ policy အမှုစိတ်တဲ့နည်း policy တခုမကြားရတာရောအချိန်ထဲမှာခရိုနီတွေကိုလည်းပွဲထဲမှာမြင်လိုက်ရရောအဲ့ဒီတစ်ချက်ကကျွန်တော်တို့ဒီအားလုံးကိုလည်းဆိုးရင်ထိတ်လန့်သွားစေတာပါအမှန်တော့ကျွန်တော်ဟိုဟာဟိုပြရှင်ပြောသလိုပါပဲကျွန်တော်တို့ဒီတကယ်ကိုဒီလူလူလည်းနားလည်နိုင်တယ်ဟလာကျွန်တော်တို့ဒီစီးပွားရေးတကယ်ကိုဟိုအခုမှတပ်ပစ္စည်းစီးပွားရေးသမားတွေပြင်ဆင်နေတဲ့ဒီလူငယ်စီးပွားရေးသမားတွေရောအားလုံးဝင်ပါနိုင်တဲ့စီးပွားရေးအားလုံးပေါ့နော်ကျွန်တော်တို့ဒီစီးပွားရေးကိုဥပေါ်လာနိုင်အောင်လုပ်နိုင်တဲ့စီးပွားရေးအဖြစ်မှန်တရက်ကိုစမှတ်နိုင်မှသာလေအဲ့ဒီအမျိုးထုတ်ပြန်နိုင်မှသာလေအားလုံးကကျွန်တော်တို့လုံခြုံမှုရှိရှိနဲ့ကျွန်တော်တို့ဒီဒီပူးပေါင်းပါဝင်နိုင်ပါပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီ daily life အစီအစဉ်အချိန်လဲဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့ကဥအောင်သူညိနောင် NHK ကကုတီဟာကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြတဲ့တော်ရရှင်တွေကိုဒီနားဆင်ကြတဲ့ပရိသတ်တွေကိုအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life အစီအစဉ်ဒီမှာကျန်းသာခွင့်ပြီးတော့
ကိုသားညွန့်ဦးဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA တိုင်းရဲ့လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ် VOA American တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေတာပါ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာရှပစိဖိတ်ဒေသကိုဟန်ချက်ညီအောင်ပြန်လည်ထိန်းညှိခြင်းဟာအမေရိကန်ရဲ့အလွန်အရေးကြီးတဲ့တန်တိတ်ထံတစ်ခုဖြစ်ပြီးဒေသရင်းဖွံ့ဖြိုးကြွယ်ဝရေးနဲ့အမေရိကန်စစ်ရေးစွမ်းရည်ပိုးပြီးထက်မြက်လာစေရေးတို့ကိုအဓိကအာရုံစိုက်ထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ချ်ကာတာကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာစက်တင်ဘာလ29ရက်နေ့ကပြောခဲ့ပါတယ်။အရှပစိဖိတ်ဒေတာဟာအမေရိကန်ရဲ့အနာဂတ်အတွက်လက်ငင်းအကျိုးအဖြစ်ထွန်းဆုံးတစ်ခုတည်းသောဒေတာတစ်ခုဖြစ်ကြောင်းလည်းသူကပြောပါဗျ။ဒေတာရင်းမှာမဟာမိတ်နိုင်ငံတွေကိုမြောက်ကိုရီးယားနဲ့နျူကလ িয়ার စစ်လက်နက်နဲ့ချိန်ချောက်မှုအပါအဝင်တင်းမာမှုမြင့်မားလာနေတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုဝန်ကြီးကာတာကမိမောင်းထုတ်ပြောသွားပါဗျ။ဒါအပြင်တခြားစိန်ခေါ်မှုတွေကတော့ဒေတာရင်းအနာဂတ်ဖွံ့ဖြိုးမှုကိုထိခိုက်စေနိုင်တဲ့ရေပြင်ပိုင်နက်ဆိုင်ရာစိုးရိမ်မှုတွေနဲ့အတူအကြမ်းဖက်ဝါဒနဲ့နိုင်ငံတစ်ခုနဲ့တစ်ခုကြားမကူလူအောင်ကာကွယ်တားဆီးထားဖို့မလွယ်ကူလှတဲ့ချိန်ချောက်မှုတွေလည်းပါဝင်ပါတယ်။အမေရိကန်စစ်တပ်အနေနဲ့ရုရှားရဲ့ကျူးကျော်ရန်စမှုနဲ့အနိုင်ထက်ပြုမှုတရုတ်နိုင်ငံရဲ့ရန်လိုတဲ့အပြုအမူမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার လက်နက်စမ်းသပ်ရန်စမှုတွေပင်လယ်ခွေ့ဒေသမှာအီရန်ရဲ့ကျူးကျော်ရန်စမှုနဲ့ဆိုးဝါးလာတဲ့လွှမ်းမိုးချုပ်ကိုင်မှုတခါအီရန်နဲ့မြေထဲပင်လယ်အရှေ့ပိုင်းဒေသတွေမှာအစ္စလာမစ်စစ်သွေးကြွတွေကိုအမြင့်ဖြတ်ချေမှုန်းရေးစတဲ့အဓိကစိန်ခေါ်မှုကြီး၅ခုကိုရင်ဆိုင်နေရတယ်လို့သူကပြောပါတယ်။ အာရှပစိဖိတ်ဒေသကိုချိန်ဝင်ရှာပြန်လည်ထိညှိရမှာအပိုင်း၃ပိုင်းရှိတဲ့အကြောင်းဝန်ကြီးကာတာကရှင်းလင်းပြောကြားခဲ့ပါတယ်။ပထမတစ်ပိုင်းအနေနဲ့လွန်ခဲ့တဲ့၅နှစ်ကဒေသရင်းမှာအမေရိကန်တပ်ဖွဲ့တွေကိုနေရာချထားခြင်းအပြင်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစစ်ရေးတွန်းမြင့်ခဲ့ပါတယ်။ဒုတိယပိုင်းဖြစ်တဲ့အမေရိကန်ရဲ့တပ်ဖွဲ့တွေစစ်ရေးစွန့်ရီထမြက်အောင်တိုးမြင့်ဆောင်ရွက်ခြင်းကိုတော့ပြီးခဲ့တဲ့နှစ်ကစတင်ခဲ့ပါတယ်။တတိယအပိုင်းကတော့ပထမပိုင်းနဲ့ဒုတိယပိုင်းကစီမံချက်တွေကိုခိုင်မာအောင်ဆောင်ရွက်ခြင်းပဲဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကန်ရဲ့စစ်ရေးဩဇာတက်ရောက်တဲ့နယ်စွန်အထိစွန့်ရည်ပြေဝအောင်ယင်းနှီးမြှုပ်နှံမှုနဲ့အစ်မြင့်ဤပညာတွေကိုတိုးတက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးဒီနည်းအားဖြင့်ဒေသရင်းမှာအင်အားတောင့်တင်းဆုံတဲ့စစ်တပ်အနေနဲ့လုံခြုံရေးဆိုင်ရာကိုယ်စိတ်ချရွေးချယ်မှုတွေကိုဆက်ပြီးထိန်းထားနိုင်မှာဖြစ်တဲ့အကြောင်းပြောပါတယ်။အမေရိကန်စစ်တပ်နဲ့ဒေသရင်းမဟာမိတ်နိုင်ငံအများပြားနဲ့ဆက်ဆံရေးအကောင်းခိုင်မာလာကြောင်းကိုလည်းဝန်ကြီးကာတာကအလေးထားပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ဒေသရင်းဆိုင်ရာမိတ်ဆွေနိုင်ငံတွေအရေးအတွက်တိုးလာနေပြီးဆက်ဆံရေးအကောင်းခိုင်မာနေကြောင်းလည်းသူကပြောပါတယ်။အာရှပစိဖိတ်ဒေသရဲ့ကြီးမားတဲ့အခွင့်အလမ်းတွေကိုလမ်းဖွင့်ပေးရမှာလိုအပ်နေတာတွေကိုရအောင်စ조사ပေးနေတာဖြစ်ပြီးအခုလိုချိန်ဝင်ရှာပြန်လည်ထိညှိပေးတာဟာဒေတာရဲ့အနာဂတ်အတွက်ဖြစ်တဲ့အကြောင်းဝင်းကြီးကာတာကနှီးကုန်းချုပ်မှာပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။ဘူးတင်ဆက်ခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘိုမှုကြောင်းသိစေရပါတယ်ခင်ဗျာ။ပိုတူနေညက်နေဘက်6နိုင်ကွဲ VO စီစဉ်တွေကိုလိုင်းနိုမီတာ16.25ဒိုကနေထုတ်လွှင့်သွားမှာပါ။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကပြောပြပေးပါအောင်ခင်ဗျာ
။အီရန်နဲ့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့အမကန်နယ်မြေတစ်ခုကိုထိုးစစ်ဆင်မှုတွေဟာတစ်ချိန်တည်းမှာဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ IS အဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဝင်73နိုင်ငံနဲ့တွေ့ဆုံပြီးဝန်ကြီးကာတာကပြင်သစ်နိုင်ငံပဲရစ်မြို့မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။မဲခေါင်မြဝနိုင်ငံတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အခွင့်အလမ်းကောင်းတွေရှိနေပေမဲ့စင်ခုံမှုတွေရှိနေဆဲဖြစ်တယ်လို့မြန်မာသမ္မတဦးထင်ကျော်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမဲခေါင်ဒေသစီဝပွဲမှာပြောကြားတဲ့မင်းကွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်။မဲခေါင်မြဝနိုင်ငံတွေမှာအခြေခံအဆောက်အုံလူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်မှုကုန်ထုတ်လုပ်မှုတိုးမြင့်မှုနဲ့စီးပွားရေးရှင်ပြိုင်စွမ်းတိုးမြင့်မှုကဏ္ဍတွေမှာအဆင့်မြင့်တင်ဆောင်ရွက်ဖို့လိုနေသေးတယ်လို့သမရဦးထင်ကျော်ကပြောပါတယ်အခုလိုဆွေးနွေးပွဲမျိုးကနေဒေတာရင်းပူပေါင်းဆောင်ရွက်မှုနဲ့ချိတ်ဆက်ဆောင်ရွက်မှုတိုးမြင့်ရေးအတွက်နီလန်းများရှာဖွေနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲသမရဦးထင်ကျော်ကပြောကြားခဲ့ပါတယ်သမရဦးထင်ကျော်ဟာဟနွိုင်းမြို့တော်မှာကျင်းပနေတဲ့ဒေတာရင်းထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့အင်္ဂါနေ့တည်းကအပြင်နိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်မြန်မာနဲ့ထိုင်းနှစ်နိုင်ငံအစိုးရတွေရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တချို့ပထမဆုံးအတုပ်အဖြစ်နဲ့အောက်တိုဘာလ25ရက်နေ့ကမြန်မာနိုင်ငံကိုစတင်ပြန်သွားကြပြီဖြစ်ပါတယ်ဒီဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့ပြန်နေကြတာဖြစ်ပါတယ်မနေ့ပြန်အောက်တိုဘာတိခါမှာခင်ဗျာဒီကနေ့အောက်တိုဘာလ26ရက်နေ့မှာလဲနှုတ်ဘိုးဒုက္ခသည်စခန်းကနေဒါဇင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ဖို့ရှိနေပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာအလူဒါနအရေးရောစုံနိုင်ငံတစ်ခုဖြစ်လန်ဒန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ CAF ကတတ်မှတ်လိုက်ပါတယ်။နိုင်ငံပေါင်း140ကိုလေလာစစ်တမ်းကောက်ယူခဲ့ပြီးတဲ့နောက် CAF ဖွဲ့ကြီးက2016ခုနှစ်အတွက်ထုတ်ပြန်တဲ့ကမ္ဘာပေးကမ်းလူဒန်းမှုအညွန်ကိန်း World Giving Index မှာမြန်မာနိုင်ငံကိုနံပါတ်1ဖြစ်တတ်မှတ်ခဲ့တာဖြစ်ပါတယ်။မနစ်ကလည်းမြန်မာနိုင်ငံဟာနံပါတ်1အဖြစ်နဲ့ချိတ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။နံပါတ်2နေရာမှာတော့အမေရိကန်ပြည်ထောင်စုနံပါတ်3နေရာမှာဩစတြေးလျနိုင်ငံတို့ပါဝင်ပါတယ်။ Iraqနိုင်ငံကဥဆောင်တဲ့စစ်စင်ရေးအတွင်းမုတ်စုမျိုးကိုတင်းတင်းကြပ်ကြပ်ဝန်းရံချိတ်ထားတဲ့ဝန်းရံထားချိန်မှာပဲ IS စစ်သွေးကြွတွေဟာစားနပ်ရိက္ခာတောက်ပံ့ရေးအတွက်ဖြစ်စည်းနိုင်ဖို့စီးရီးယားနိုင်ငံအတွင်းကထိန်းချုပ်နေမြေတွေကိုမီခိုလီလာနေရတယ်လို့သတင်းတွေမှာဖော်ပြထားပါတယ
်ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကနန်းထွေးရီဖြစ်ပြီးအတန်နှင့်အင်ဂျင်နီယာကတော့ Darius Speak ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနမီတာ3040 49 50တို့ကနေတင်ဆက်ခဲ့တာပါ။တို့ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.